Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဒီဇင်ဘာလ5ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေညမစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ Radio အတန်လွင့်အစီအစဉ်တွေကိုရုပ်သံကပါတိုက်ရိုက်ရှုသားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမဆုမွန်ကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်
။အန်ဒီခတ်သိန်းကင်းကြီးကြပါစေဗျာ။ကျွန်တော်တမောင်သားမှာဒီကနေ့ထိတ်ကိုရောက်လာတဲ့သတင်းတွေကတော့တောင်ကိုရီးယားနဲ့မြောက်ကိုရီးယားတို့ရဲ့နှစ်နိုင်ငံရေးပိုင်တဲ့အကြားကဂျာကန်ရေးပြင်ကိုတနင်္လာနေ့မှာမြောက်ကိုရီးယားကအမြောက်နဲ့ဇက်တိုက်ပစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောလိုက်ပါတယ်။ဆူရနိုင်ငံရဲ့အာဏာရဗိုလ်ချုပ်ကြီးတွေနဲ့ဒီမိုကရေစီရေးလှုပ်ရှားမှုအဓိကအုပ်စုတစ်စုလို့ကြားမှာရေကောက်ပွဲတွေကျင်းပမှုမူပေါင်းသဘောတူညီချက်တရားကိုလက်မှတ်ရေးထိုးလိုက်ကြပါတယ်။အပြည်ပြည်ဆိုင်ရာရာဇဝတ်မှုတရားရုံး ICC ရဲ့အဖွဲ့ဝင်နိုင်ငံတွေဟာတရားမျှတမှုအတွက်ဗန်ဒန်ရေးနိုင်ငံရေးနဲ့တခြားလက်တွေလိုအပ်တာတွေကိုတသမတ်သက်ပံ့ပိုးချမယ်ဆိုတဲ့ဂရိကဝတ်တွေကိုထားရှိဆောင်ထင်းကြဖို့လူခွင့်ရေးဆောင်ကြီးအဖွဲ့ကြီးကပြောကြားလိုက်တဲ့သတင်းတွေနဲ့တခြားသတင်းတွေကိုကိုစော်ဝင်းလိုက်နဲ့တင်ပြပေးကြမှာပါမဆူကြီး
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုမကြခင်မှာတင်ဆက်ပေးဖို့ရှိတယ်လို့နောက်ဆုံးရသတင်းပေးဖို့ချက်တယ်မှာတော့ဒီကနေ့မှာတော့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ရဲ့အကြီးအကဲတိုက်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆုံကိုခရီးသွားလာတွင်ပိတ်ပင်လိုက်ပြီးတော့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုခေါ်ယူပြီးတော့စစ်ဆေးမေးမြန်းနေတယ်လို့သိရပါတယ်
။အခုသူတို့တိုင်းကိုခေါ်သွားတာပေါ့နော်။မြောက်ပိုင်းတိုင်းစစ်ဘက်ကိုခေါ်သွားတာနေတော့တိုင်းဖွဲ့ဝင်တယ်လို့ရောက်တယ်သူတို့ကနေရင်ကိုအဲ့တောင်လေးနဲ့ချင်းပြေးလိုက်တယ်နော်။အဲ့ဒီလိုပဲတခါတည်းခေါ်လာလို့ဘောရှိတယ်
။ဒီစတူတူပြောပြပေးခဲ့တာပါရှင်။ဒီတရင်ပြေဆုံကိုမကြခင်နားဆင်ရပါမယ်။နောက်ကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာမှာတော့ MNDA တွေတက်နဲ့စစ်ကောင်စီတက်တို့ကြားတိုက်ပွဲပြင်းထန်နေပါတယ်။လက်ခုမှာတော့ရိုဟင်ညာမွတ်စလင်လို့ယူဆရတဲ့သူ3ခုရဲ့တည်ဆုံနေတဲ့ရုပ်လောင်းတွေကိုတွေ့ရှိပါတယ်။နိုင်ငံကူးလက်မှတ်လျှောက်ထားတဲ့စနစ်ကန့်သက်တာကြောင့်နိုင်ငံကူးလက်မှတ်အရေးပေါ်လိုအပ်နေသူတွေအခက်ကြုံနေရပါတယ်။ဒီလိုသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခန်းနာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဥတမောင်တန်းနဲ့ကိုစော်ဝင်းလိုင်တို့ပြောပြပေးကြပါလိမ့်မယ်ရှင်။
တောင်ကိုရီးယားနဲ့မြောက်ကိုရီးယားတို့ရဲ့နိုင်ငံရေးပိုင်တဲ့အကြားကဂျာကန်ရေးပြင်ကိုတနင်္လာနေ့မှာမြောက်ကိုရီးယားကအမြောက်နဲ့စက်တိုက်ပစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောလိုက်ပါတယ်။မြောက်ကိုရီးယားရဲ့အရှိန်နဲ့အနောက်ကမ်းခြေနှစ်နေရာကနေခွဲပြီးတော့ပင်လယ်ပြင်နဲ့အမြောက်ကြီး130ကျော်ကိုဒီကနေ့ပစ်ခတ်ခဲ့တာပါ။တောင်ကိုရီးယားနဲ့ဇက်မာစီရေးလေ့ကျင့်ကြောင်းစုံစမ်းသိရှိရတဲ့အတွက်အခုလိုပစ်ခတ်တာလို့ယူဆကြပါတယ်။ဒါကိုရီးယားနိုင်ငံခြားတင်းမာမှုရော့ကြရေးရွယ်ချက်နဲ့2018ခုနှစ်မှာရရှိထားတဲ့သဘောတူညီချက်ကိုချိုးဖောက်အောင်ကြားတယ်လို့တောင်ကိုရီးယားကဆိုပါတယ်။အခုလိုနိုင်ငံနယ်စပ်အနည်းအမြောက်တွေပြစ်ခတ်ခဲ့တဲ့အပေါ်မြောက်ကိုရီးယားကိုသတိပေးချက်တွေအကြိမ်ကြိမ်ပေးပို့ခဲ့တယ်လို့တောင်ကိုရီးယားကာကွယ်ဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တောင်ကိုရီးယားရဲ့ American စစ်တပ်တွေဟာနိုင်ငံနယ်စပ်အနည်းကချော်ဝမ်ခရိုင်အတွင်းမြေပြင်ကနေဝေဟင်ပစ်တဲ့စီးရဲလက်ကျင့်မှုတွေပြုလုပ်နေကြတာပါ။ဒီစီးရဲလက်ကျင့်မှုတွေကိုမနက်ဖြန်အင်္ဂါနေ့မှာလဲဆက်လုပ်ဖို့ရှိပါတယ
်ဆူဒန်နိုင်ငံရဲ့အာဏာရဗိုလ်ချုပ်ကြီးတဲ့ဒီမိုကရေစီရေးလှုပ်ရှားမှုအဓိကအုပ်စုအကြားမှာရွက်ောက်ပွဲတွေကျင်းပဖို့မူပေါင်းသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးလိုက်ကြပါတယ်ဒါပေမဲ့တချို့သဘုံအုပ်စုတွေနဲ့ပြည်ပြင်ပြောင်းလဲရေးသမားတွေအပါအဝင်အရေးပါတဲ့အတိုက်ခံတွေကတော့တပိတ်မောက်လိုက်ကြပါတယ်သဘောတူညီချက်အရက်ဖက်ကဥဆောင်တဲ့အကူအပြောင်းအစိုးရတရက်ကိုဖွဲ့စည်းပြီးရွက်ောက်ပွဲတွေကိုကျင်းပဖို့ဖြစ်ပါတယ်2022ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးနောက်ဆူဒန်နိုင်ငံရဲ့ဒီမိုကရေစီအခုအပြောင်းရပ်ဆိုင်းသွားခဲ့ရာကလမ်းကြောင်းပြန်ပေါ်လာတာဖြစ်ပါတယ်မူပေါင်းကိုလွတ်လပ်ခွင့်နဲ့အပြောင်းလဲကြေညာရေးအင်အားစု FDFC နဲ့စစ်တပ်ဘက်ကဗိုလ်ချုပ်ကြီးနှစ်ဦးဖြစ်ကြတဲ့ Abdel Fattah Burhan နဲ့ Mohamed Hamdan Dagalo တို့ကလက်မှတ်ရေးထိုးခဲ့ကြတာပါတဘုံဟောင်းနေတဲ့ခုခံရေးကော်မတီများလို့တည်ကြတဲ့အောက်ခြေဒီမိုကရေစီရေးလှုပ်ရှားမှုကွန်ရက်အပါအဝင်ဆူဒန်နိုင်ငံရဲ့တောကျက်ကြတဲ့နိုင်ငံရေးအင်အားစုတွေကတော့အဲ့ဒီမူပေါင်းကိုပယ်ချလိုက်ကြပါတယ်။သဘောတူညီချက်ဟာစက်တင်ဘာလတုန်းကဆူဒန်ရှေ့နေများအသင်းကအဆိုပြုခဲ့တဲ့အကူအပြောင်းဆိုင်ရာဖွဲ့စည်းပုံမူကြမ်းပေါ်မှာအခြေခံထားတာဖြစ်ပါတယ်။သဘောတူညီချက်မှာအကူအပြောင်းဆိုင်ရာ တရားမျှတမှုနဲ့စစ်တပ်ပြုပြင်ပြောင်းလဲရေးတွေမပါဝင်ပါဘူးဒီအကြောင်းအရာတွေဟာနောက်မှဆွေးနွေးပြီးသဘောတူညီမှုရယူရမယ့်အကြောင်းအရာအဖြစ်ပဲသတ်မှတ်ထားပါတယ်လက်ရှိသဘောတူညီချက်မှာတော့အစ်စ်ခန့်ထားမဲ့ဝန်ကြီးချုပ်အောက်ကလုံခြုံရေးနဲ့ကာကွယ်ရေးကောင်စီမှစစ်တပ်ကပါဝင်မှာဖြစ်ပါတယ်တင်းလာနေကလက်မှတ်ထိုးပွဲကိုကုလသမဂ္ဂရဲ့ဆူဒန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖော်ကာပါသစ်လဲတက်ရောက်ခဲ့ပြီးဒီသဘောတူညီချက်ဟာဆူဒန်ပိုင်းဆူဒန်ကပဲဥဆောင်တဲ့သဘောတူညီချက်ဖြစ်တယ်လို့ပြောပါရခင်ဗျာ
အပြည်ပြည်ဆိုင်ရာရာဇဝတ်မှုတရားရုံး ICC ရဲ့အဖွဲ့ဝင်နိုင်ငံတွေဟာတရားမျှတမှုအတွက်ဗန္ဒာယီနိုင်ငံရေးနဲ့တခြားလက်တွေ့လိုအပ်တာတွေကိုတမထဲပံ့ပိုးကြမယ်ဆိုတဲ့ဂရုကဝတ်တွေထားရှိစောင့်သိမ်းချဖို့လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီး Human Rights Watch ကပြောကြားလိုက်ပါတယ်ဒီပတ်ထက်မှာကျင်းပမဲ့ ICC ရဲ့နှစ်ပတ်လည်အစည်းအဝေးမှာအဲ့ဒီလိုဂရုပြုကြဖို့တိုက်တွန်းလိုက်တာပါ ICC ရဲ့အရေးပေါ်လိုအပ်ချက်တွေထဲကတစ်ခုကတော့ငွေကြေးဖြစ်တယ်လို့ HRW ရဲ့တနင်္လာနေ့မှာထုတ်ပြန်လိုက်တဲ့ကြေညာချက်ကဆိုပါတယ်2022ခုနှစ်ဘတ်ဂျက်အဖြစ်အမေရိကန်ဒေါ်လာ156သန်းကိုချထားခဲ့ပေမဲ့လုံရမဲ့အလုံးနဲ့ဘတ်ဂျက်ကကြီးကြီးမားမားကွာဟနေပါတယ်လို့ HRW ကပြောပါတယ်။ယူကရိန်းမှာကျူးလွန်ခဲ့တဲ့ရုရှားရဲ့စစ်ရာဇဝတ်မှုတွေဖြင့်ဖိလစ်ပိုင်၊ဗင်နီဇွဲလားနဲ့အာဖဂန်နစ္စတန်ကအမှုတွေကိုလည်း ICC ရှေ့နေကြုတ်ကကင်တွယ်ရမှာဖြစ်ပါတယ်။ ICC ရဲ့အလုပ်တွေအတွက်စေတနာအလျောက်လှူဒန်းကြဖို့ဒီနှစ်အစောပိုင်းကရှေ့နေကြုတ်ကအလူခံခဲ့ပါသေးတယ်။နိုင်ငံတော်တော်များများကလှူဒန်းခဲ့ကြပေမဲ့တချို့တိုင်းပြည်တွေကသူတို့အလူငွေကိုယူကရိန်းအတွက်ပဲအသုံးပြုဖို့သတ်မှတ်လှူခဲ့ကြတာပါအရင်မြစ်အကန့်အသတ်ရှိနေတာကြောင့်အဲ့ဒီလိုအလူငွေကိုဘာအတွက်သုံးပြုရမဲလို့မကန့်သတ်ကြဖို့အရေးကြီးတဲ့အကြောင်း HRW အစိုးရခန်းစားကပြောပါတယ်ဘယ်သူမှတရားဥပဒေထက်မှမရှိဆိုတဲ့အားအကောင်းဆုံးနိုင်ငံရေးသတင်းစကားကိုပါနိုင်ဖို့ကမ္ဘာတော်ဝန်ကသူလုံးရမဲ့အလုပ်ကို ICC လုပ်နိုင်အောင်လိုအပ်တဲ့ဘတ်ဂျက်ကိုဒီနှစ်မှာထည့်ဝင်ပေးတာပဲဖြစ်ပါတယ်လို့HRW ရဲ့နိုင်ငံတကာတရားမျှတမှုဌာနညွှန်ကြားရေးမှူး Liz Everson ကပြောကြားပါတယ
်။ဂျမန်အစိုးရဌာနတချို့ဟာစီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စတွေကိုနိုင်ငံရေးနဲ့ရောရှက်ပြီးမှားရတဲ့အယူအဆတွေရှိနေတယ်လို့တရုတ်နိုင်ငံရဲ့ဌာနကဒီကနေ့ဒီဇင်ဘာလ5ရက်နေ့မှာပြောကြားလိုက်ပါတယ်။အရေးပါတဲ့အခြေခံအဆောက်အအုံတွေမှာအာဏာရှင်နိုင်ငံတွေကထုတ်လုပ်တဲ့နည်းပညာနဲ့ကွန်ပျူတာတွေအသုံးမပြုဖို့နဲ့တရုတ်စိုးရနဲ့ထိတွေ့ဆက်ဆံမှုရှိတဲ့ကုမ္ပဏီတွေအပေါ်တင်းကျပ်တဲ့စီကံသတ်မှတ်ချက်တွေချမှတ်ဆောင်ရွက်ဖို့ဂျမန်စီးပွားရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ညွှန်ကြားချက်မှာဖော်ပြထားတယ်လို့ရိုက်တာသတင်းဌာနကပြီးခဲ့တဲ့သတင်းပတ်အတွင်းကြည့်ရှုခွင့်ရခဲ့တဲ့မဟာဗျူဟာရေးရာစာတမ်းတစ်စောင်မှာဖော်ပြထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့တုံ့ပြန်ချက်ပေးဖို့ရိုက်တာသတင်းဌာနကတရုတ်နိုင်ငံရေးဝန်ကြီးဌာနကိုဆက်သွယ်တာမှာဂျမန်အစိုးရအနေနဲ့နိုင်ငံစီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေတိုးတက်ကောင်းမွန်ဆောင်ရွက်ပြီးတပတ်သက်ဆုံးဖြတ်ဆောင်ရွက်တာမျိုးမလုပ်ဘူးလို့မျှော်လင့်ကြောင်းတုံ့ပြန်ခဲ့ပါတယ်။နှစ်ဖက်ပူးပေါင်းဆောင်ရွက်ခြင်းကပြန်ဆိုင်မှုတွေနဲ့ပိုအားကောင်းတယ်လို့လည်းတရုတ်နိုင်ငံရေးဌာနကပြောပါတယ်ခင
်ဗျ။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာနေ့ညဘက်သတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်အင်ဒိုနီးရှားနိုင်ငံဟာရာဇဝတ်မှုဥပဒေပြုပြင်ပြောင်းလဲရေးကိုအင်္ဂါနေ့မှာအတည်ပြုလိုက်မယ်လို့အကြီးတန်းတာဝန်ရှိသူတွေကအတည်ပြုပြောကြားလိုက်ပါတယ်။ဒါပေမဲ့ဝေဖန်သူတွေကတော့မလုံလောက်သေးဘူးလို့ဆိုကြပါတယ်။အဒီလိုပြင်ဆင်လိုက်တဲ့ဥပဒေတွေထဲမှာတစ်နှစ်အထိထောင်ဒဏ်ချတိုင်းတဲ့လက်မထပ်ဖဲလိမ့်ဆက်စားမှုလက်မထပ်သေးတဲ့ဇုံတွဲတွေအတူနေထိုင်မှုတပ်ရော့ကိုအကြီးညိုပြက်စိန်မှုနဲ့နိုင်ငံတော်ရဲ့အတွေးခေါ်ယူဆ၅ရက်ကိုစတင်မှုစတာတွေလည်းပါဝင်ကြပါတယ်။အသစ်ပြထားမဲ့ဥပဒေကိုအင်္ဂါနေ့မှာအတည်ပြုမယ်လို့ဒုတိယလွှတ်တော်ဥက္ကဋ္ဌဆူပီဒါကိုအာမက်နဲ့လွှတ်တော်ပစ္စည်းရေးကော်မရှင်အကြီးအကဲဗမ်ဘန်ဂူရန်တိုဂိုရောကရိုက်တာသတင်းထတာကိုပြောကြပါတယ်။ဥပဒေကျမ်းကိုလွှတ်တော်နဲ့အစိုးရတို့ကသဘောတူပြီးဖြစ်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့ဥပဒေရေးရကျွမ်းကျင်သူတွေနဲ့အရက်ပဲအဖွဲ့အစည်းတွေကတော့ဒါနဲ့မလုံလောက်သေးဘူးလို့ဝေဖန်ကြပါတယ်။ပစ္စည်းလိုက်တဲ့ဥပဒေမှာလက်မထပ်ဖက်လိမ့်ဆက်ဆံမှုကိုအိမ်တော်ဘက်မိဘဓမ္မဘုတ်သာသမီတို့ကပဲတိုင်ကြရမှာဖြစ်ပြီးသမ္မတအကြီးညိုပြည့်စုံမှုမှာသမ္မတကတိုင်ကြရမှာဖြစ်ပါတယ်။ဒါပေမဲ့ရာဇဝတ်မှုဖြစ်ပြတ်ထန်းထားတဲ့အတွက်ကိုကြီးသိခါဆရာကိစ္စတွေမှာနိုင်ငံတော်ကမစီမံနိုင်ကြောင်းအင်ဒိုနီးရှားဂျန်တရာဥပဒေကြောင်းကဥပဒေကျွမ်းကျင်သူဘေဗီထရီဆူဆန်တီကဝေဖန်ပါတယ်။ရှေးရိုးဆင်လာကွန်ဆာဗေးတစ်တွေနဲ့လစ်ဘရယ်ရီကြားမှာအစိုးရတာဝန်ကဒိုင်လူကြီးလှုပ်ဖို့မဟုတ်ကြောင်းသူမကထောက်ပြသွားပါတယ်။ ဥပဒေအတည်ပြုပြီးသက်ဆိုင်ရာဌာနတွေကလူဥပဒေတွေကိုရေးဆွဲမှာမို့နောက်သုံးနှစ်ကြာမှအသက်ဝင်လာမှာဖြစ်ပါတယ
်ကိုဗစ်ကယောဂကန်တွယ်ဆောင်ရွက်ခဲ့ပုံနဲ့ပတ်သက်လို့တော်ဝင်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဖို့နယူးဇီလန်အစိုးရကစီစဉ်နေပါတယ်ဒီစုံစမ်းစစ်ဆေးမှုကထွက်ပေါ်လာတဲ့ရလဒ်ဒီဟာအနာဂတ်အစိုးရတွေအတွက်အလားတူပြဿနာကိုကန်တွယ်ဖြေရှင်းရမှာအထောက်အကူပြုစေမယ်လို့ဝန်ကြီးချုပ်ဂျက်စင်ဒါအာဒန်းကပြောပါတယ်ကိုဗစ်ပြဿနာကိုကန့်ထွက်ပြင်းရှင်းမှုသူတို့မှလမ်းညွှန်ချက်ဆိုတာမရှိခဲ့ပေမဲ့တိုင်းပြည်တစ်ခုအနေနဲ့အားလုံးကတမှုထူးခြားတဲ့ညီညွတ်မှုနဲ့ဆောင်ရွက်ခဲ့ကြတဲ့အတွက်အသက်ပေါင်းများစွာနဲ့အသက်မွေးဝမ်းကြောင်းမှုလုပ်ငန်းအများအပြားကိုကယ်တင်နိုင်ခဲ့ပါတယ်လို့ဝန်ကြီးချုပ်အာဒန်းကဒီကနေ့ဒီဇင်ဘာလ9ရက်နေ့မှာပြောပါတယ်ကိုဗစ်ကာယောဂါဟာဒုတိယကမ္ဘာစစ်နောက်ပိုင်းနယူးဇီလန်နိုင်ငံရဲ့ကျန်းမာရေးကဏ္ဍနဲ့စီးပွားရေးအပေါ်အကြီးမားဆုံးအကျိုးသက်ရောက်မှုဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်COVID-19 ကူးစက်မှုတွေထိန်းချုပ်နိုင်ခဲ့တဲ့အတွက်နယူးဇီလန်အစိုးရရဲ့ကန်တွယ်ဆောင်ရွက်ပုံကိုအများကချီးကျူးခဲ့ကြတာပါ။ရှင်းနှစ်ဆန်းမှာစတင်မဲ့ဒီစုံစမ်းစစ်ဆေးရေးကော်မရှင်ကိုတော့ကူးစက်ရောဂါပြန့်ပွားမှုဟာတားရေးဆိုင်ရာကျွမ်းကျင်သူတိုနီ ဘလိတ်လီကဦးဆောင်မယ်လို့ဆိုပါတယ်ခင်ဗျာ
။တရုတ်နိုင်ငံမှာ COVID တိုက်ဖျက်ရေးချမှတ်ထားတဲ့စည်းကမ်းတွေကိုဖြေလျှော့ပေးနေပါတယ်။ COVID တကြော့ကြံကူးစက်မှုတွေဖြစ်နေတဲ့တရုတ်နိုင်ငံမှာတင်းကျပ်တဲ့ Zero COVID မူဝါဒနဲ့ချမှတ်တဲ့စည်းမျဉ်းတွေကြောင့်လူသားနဲ့ချီနေပြီမှာပဲနေဖို့အမိန့်ချမှတ်ခဲ့သလိုဇက်တိုက်ယောဂစစ်ဆေးမှုတွေလုပ်ခဲ့တာပါတင်းကျပ်တဲ့စည်းကမ်းတွေကြောင့်နိုင်ငံတော်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးသမ္မတရှီချင်းပင်ရာထူးကထွက်ပြီးတောင်းဆိုခဲ့ကြပါတယ်အခုစည်းမျဉ်းတွေကိုဖြေလျှော့ပေးနေပေမဲ့ဒီကိုဗစ်လောကကင်းစင်ရေးမှုကိုဘယ်တော့အဆုံးသတ်မယ်ဆိုတာကိုတော့ပြောဆိုထားတာမရှိသေးပါဘူးမြို့တော်ဘေကျင်းနဲ့တခြားမြို့ကြီး16မြို့မှာဘတ်စကားနဲ့မြေအောက်ယထာဆင်းနေသူတွေလာပေါင်းများစွာအတွင်ပထမဆုံးအကြိမ်ဖြစ်48နာရီအတွင်းယောဂါစစ်ဆေးထားတဲ့အထောက်အထားပြစရာမလိုတော့ဘဲတွာလာခွင့်ပြုလိုက်ပါတယ်။တန်းနဲ့ချီတဲ့တက်ကြီးရွယ်ဦးတွေကိုကောက်ွယ်စေးထိုးပေးဖို့အစီအစဉ်တွေအစိုးရကကြေညာထားပါတယ်။စီးပွားရေးလုပ်ငန်းတွေပုံမှန်ပြန်လည်လည်ပတ်နိုင်မှုမျှော်လင့်နေကြပေမဲ့ကြွကျင်သူတွေကတော့2023နှစ်လည်းနဲ့2024လောက်မှစီးပွားရေးပြန်ပြီးနလန်ထူနိုင်မယ်လို့ခန့်မှန်းကြပါတယ်။
တနင်္ဂနွေနေ့ကအင်ဒိုနီးရှားနိုင်ငံဆမရူးမိတောင်ပောက်ကွဲခဲ့တာကြောင့်လူပေါင်း 2,000 နီးပါးကိုဘေးလွတ်ရာပြောင်းရွှေ့ပေးခဲ့ရပါတယ်။မြို့တော်ဂျကာတာအရှေ့တောင်ဘက်မိုင်900လောက်အကွာမှာရှိတဲ့ဂျာဗာကျွန်းကအမြင့်ဆုံးမိတောင်မနေ့ကပောက်ကွဲခဲ့တာကြောင့်အာနာပိုင်တွေကအမြင့်ဆုံးအဆင့်သတိပေးချက်ထုတ်ပြန်ထားပါတယ်။မိတောင်အနီးတစ်ဝိုက်ကရွာတွေမှာမိတောင်ပြားတွေနဲ့ဖုံးလွှမ်းနေသလိုမုတ်တုံမိုးတံကိုလည်းခံနေရပါတယ်။အမြင့်ပေ 12,000 ကျော်တောင်ပေါ်ကနေချော်ရီပူတွေစီးနေတာကိုလည်းအင်ဒိုနီးရှားသဘောဘေးရန်ရဲ့ကယ်ဆေးရေးအေဂျင်စီကသတိပေးထားပါတယ်။မိတောင်အနီးတစ်ဝိုက်ကျေးရွာတွေအတွက်အန္တရာယ်သတိပေးချက်တိုးမြင့်ထားတယ်လို့လည်းမိတောင်နဲ့ဘူမိပေဒါဌာနပြောခွင့်ရကရုပ်တံသတင်းဌာနတွေကိုပြောပါတယ်ခင်ဗျာ
။ဝေးချေကိစ္စရှုပ်ထွေးနဲ့ဆွဆွဲခံနေရတဲ့ဒေါက်အာဖရိကသမ္မတဆီရယ်ရမာဖိုးဆာရဲ့ရှေ့အေးကိုအဆုံးဖြတ်ပေးမယ်။အနာယပါတီခေါင်းဆောင်တွေရဲ့စီဝေးကိုဒီနေ့ကျင်းပမှာဖြစ်ပါတယ်။အဲ့ဒီစီဝေးမှာတမရရမာဖိုးဆာအနေနဲ့အနာအလွဲသုံးစားလုပ်သလားဆိုတာကိုဆုံးဖြတ်မှာပါ။တမရရမာဖိုးဆာပိုင်တဲ့အပျော်တန်းတောလိုက်သဘာဝဥယျာဉ်မှာနိုင်ငံခြားငွေတွေအများပြားရှိုးဝှက်ထားရှိတာနဲ့အဲ့ဒီငွေတွေ2010ခုနှစ်ကခိုးယူခံပြီးပျောက်ဆုံးသွားတာကိုတရားဝင်တိုင်ကြားသတင်းပေးဖို့ပြက်ကွက်ခတ်လာတဲ့ပတ်သက်ပြီးတမရပေါ်စုံစမ်းစစ်ဆေးတာတွေလုပ်နေကြတာပါ။
2022ခုနှစ်ဒီဇင်ဘာလ5ရက်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတမောင်တန်းနဲ့ကိုဇော်ဝင်းလိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ရဲ့အကြီးအကဲတိတ်ခါရောရဆရာတော်တပါးကိုခီးသွွာလာခွင့်ပိတ်ပင်လိုက်ပြီးခေါ်ယူစစ်ဆေးနေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ရဲ့အကြီးအကဲတိတ်ခါရောရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ကိုခရီးသွားလာခွင့်ပိတ်ပင်လိုက်ပြီးတော့အခုချိန်မှာတော့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုခေါ်ယူပြီးတော့စစ်ဆေးမေးမြန်းမှုတွေလုပ်နေတယ်လို့ကချင်နှစ်ချင်းခရိယံဖွဲ့ချုပ် KBC တာဝန်ရှိသူတချို့ထံကသိရပါတယ်ဒီသတင်းရန်ကုန်ကပေးပို့ထားတာကိုမမြသင်အောင်ကပြောပြပေးပါမယ်ရှင
်ဒီကနေ့ဒီဇင်ဘာ5ရက်မနေ့9နာရီလောက်တုန်းကထိုင်းနိုင်ငံကိုဆေးသွားကူဖို့မန္တလေးအပြည်ပြည်ဆိုင်ရာလေဆေးရောက်နေတဲ့ဒေါက်တာကလမ်ဆမ်ဆွန်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကယာယီထိန်းသိမ်းပြီးတော့မြစ်ကြီးနားကိုပြန်ပို့လိုက်ပါတယ်။အဲ့ဒီနောက်မှာစစ်ဆေးမင်းမြန်းစရာရှိလို့ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုခေါ်ယူသွားတယ်လို့နိစပ်သူတူကအတည်ပြုပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့။မင်းကသာဆေးမထွက်တော့လည်းမှန်ပါရဲ့။နောက်ပြီးတော့ဟိုအဘကိုမြစ်ကြီးနားရောက်လာတယ်ဒေချာပဲ။အခုသူတို့တိုင်းကိုခေါ်တော့တာပေါ့နော်။မြောက်ပိုင်းတိုင်းဟိုတက်စစ်တပ်ကိုခေါ်တော့တယ်နော်။တနင်္လာနေ့ဖွဲ့ဝင်တဲ့လောက်ရောက်တဲ့ ်ဆိုတော့ဒီရင်ကိုလက်တံလေးနဲ့ချိန်ပြီးလိုက်တယ်နော်ပြီးလိုက်တော့အဲသူတို့ဘယ်တစ်ခါကျခေါ်လာတဲ့သဘောရှိတယ်အဲသူတို့ခေါ်တော့ခေါ်တော့ပြီးတော့မင်းများဆိုတာရှိတယ်ဆိုပြီးတော့ဟိုပါပေါ့နော်ညီနိုင်တာလာပါတော့အဲ့လိုမျိုးကိုရှိတယ်ဆိုပြီးတော့ခေါ်တော့အခုချိန်ကြီးတော့ရောက်လာသေးတယ်ကြတဲ့ဒီလိုရတော့သူစစ်စစ်သွားမှုဆိုတော့တော့တိကျတယ်ကွာ။ဘာလို့မတိကျလဲ။ကျွန်တော်ကတော့အဲ့လိုပဲကြည့်တယ်ဆိုချင
်။နီးလေကလေးကမြကြီးနာကနေတက်ဝင်းလေးကိုခေါ်ဆောင်သွားတာဖြစ်ပြီးတော့အခုညနေ9နာရီကျော်တဲ့အထိပြန်လွတ်တာမရှိသေးဘူးလို့လည်းသိရပါတယ်။ဒေါက်တာကလမ်ဆန်ဆွန်နဲ့အတူနောက်ထပ်အမျိုးသားနှစ်ဦးထိုင်းနိုင်ငံကိုသွားဖို့အတွက်မန္တလေးလေစိတ်မှာစောင့်ဆိုင်းနေတဲ့အချိန်မှာအခုလိုအဖမ်းခံရတာဖြစ်ပြီးတော့ခရီးတူသွားမယ့်အမျိုးသားနှစ်ဦးအခြေအနေကိုလည်းမသိရသေးပါဘူး။ဒေါက်တာကလမ်ဆန်ဆွန်နဲ့အတူပါတဲ့သူနှစ်ဦးကတော့ KBC လူငယ်တာဝန်ခံဟောင်းဖြစ်သူဂွမ်ဂရောင်ခန်နော်နဲ့ဆီယာရောခေါဝါတို့ဖြစ်တယ်လို့သိရပါတယ်။ကချင်တရင်ဌာနတချို့မှာတော့သူတို့ခီးဆက်နိုင်ခဲ့တယ်လို့ဆိုထားပါတယ်။ဒါကတော့ VV ဘက်ကတီးကြအတိမပြုနိုင်သေးပါဘူး။ဒေါက်တာကလမ်ဆွမ်ဆွန်တယောက်တည်းအခုလိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုခေါ်ဆောင်ခံရတာလား၊သူပါဝင်သုံးဦးစလုံးကိုခေါ်ဆောင်သွားတာလားဆိုတာကတော့ VV ကဆက်ပြီးတော့အတိပြုစေဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ KBC ရဲ့အထူးကြံပေးပုဂ္ဂိုလ်ကိုစစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားရတဲ့အကြောင်းရင်းနဲ့အခြေအနေအတိအကျသိနိုင်မှုအတွက်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းနဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဘက်ကို VOA ကဆက်သွယ်ပြီးမှပြန်လည်ဖြေဆိုတာမရှိခဲ့ပါဘူး။သိခါတော်ရဆရာဒေါက်တာကလမ်ဆမ်ဆွန်ဟာ KBC ရဲ့အထွေထွေအတွင်းမှုချုပ်နဲ့ဥက္ကဋ္ဌတာဝန်ယူခဲ့သူဖြစ်ပြီးတော့ပြီးခဲ့တဲ့အောက်တိုဘာလကကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ရဲ့အထူးကြံပေးပုဂ္ဂိုလ်ဖြစ်ခံထားရတာဖြစ်ပါတယ်။ဒေါက်တာကလမ်ဆမ်ဆွန်ဟာလူနေစုတိုင်းသားတွေအပေါ်မြန်မာစစ်တပ်ကဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုနဲ့ပတ်သက်ပြီးတော့2019ခုနှစ်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတင်ပြခဲ့တဲ့သူဖြစ်ပါတယ်။အဲ့ဒီအတွက်လည်းမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကအရာရှိတူကတရားစွဲဆိုခဲ့ပြီးတော့နောက်ပိုင်းမှာအမှုကိုရုပ်သိမ်းပေးခဲ့ပါတယ်ရှင်
။ဒါကတော့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ရဲ့အကြီးအကဲတိတ်ခါရောရဆရာဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ကိုလေစိတ်ကနေခေါ်သွားပြီးတော့မြောက်ပိုင်းတိုင်းစစ်ဌာနချုပ်မှာခေါ်ယူစစ်ဆေးနေတဲ့အချိန်ဒီမျက်မျက်တစင်အောင်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကိုးကန့်ဘက်မှာစီရင်တင်းမာလာနေတဲ့အချိန်တွေကိုတင်ပြပေးကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းကိုးကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာတော့စစ်ကောင်စီတပ်နဲ့MMDAA ကိုကန့်တက်တူကြမှာတိုက်ပွဲတွေပြင်းထန်နေပြီးလောက်ကင်မြို့မှာပါတိုက်ပွဲဖြစ်လာမှာကိုစိုးရိမ်နေကြပါတယ်လောက်ကင်မြို့မှာလာရောက်ပြီးတော့အလုလုကိုင်းနေသူတော်တော်များများလဲနေရက်ကိုပြန်နေကြပါတယ် MMDAA ဘက်ကတော့သူတို့ဘက်ကလောက်ကင်ဒေသမှာစီးရေလှုပ်ရှားတာမရှိဘူးလို့ပြောပါတယ်ရန်ကုန်ကပေးပို့တဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကင်ဘက်ကစီးရေအခြေအနေကိုတော့ကိုငင်းချန်းကပြောပြပေးပါမယ
်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသချင်းရွှေဟော်မြို့အနီးမှာပြီးခဲ့တဲ့နိုဝင်ဘာလကုန်ပိုင်းကစစ်ကောင်စီတပ်တွေနဲ့ MNDA ကိုကန့်တပ်ဖွဲ့အကြားတိုက်ပွဲတွေပြင်းထန်ခဲ့တာပါဒီရက်ပိုင်းမှာတော့လောက်ကင်မြို့မှာပါတိုက်ပွဲတွေဖြစ်နိုင်ကြောင်းသတင်းတွေထွက်ပေါ်နေတာကြောင့်ပြည်သူတွေစိုးရိမ်ထိတ်လန့်နေကြတယ်လို့လောက်ကင်မြို့ကဒေသခံတူက VOA ကိုပြောပါတယ
်ဘယ်ကတော့အဲ့လိုတိုက်ပွဲဖြစ်ဖြစ်နေလို့ပါလို့အဲ့လိုမျိုးကြားနေတယ်သူတွေကတော့ဟုတ်ပါရဲ့ခုနကနေလီးအသာဖြတ်မယ်လို့ကြားတာလေအဲ့ဒါလေးကြောင်းနေသူပညာပေါ့တော့အတော့ကတော့ပုံမှန်တော့လာနေတယ်ဗျာ
ဒီဇင်ဘာလ3ရက်နေ့ကလျှက်စစ်တပ်အလုံးလောက်မှုမရှိတာကြောင့်ဒီလ9ရက်နေ့ကနေ14ရက်နေ့အထိလောက်ကင်မြို့မှာလျှက်စစ်မီးပြတ်တောက်မှာဖြစ်ကြောင်းတရုတ်နိုင်ငံဓာအားပေးကုမ္ပဏီကအကြောင်းကြားထားတာပါတိုက်ပွဲဖြစ်မယ်ဆိုတဲ့သတင်းတွေကြောင့်လောက်ကင်မြို့မှာလာရောက်အလုံးလောက်ကင်နေသူတချို့နေရက်ပြန်လာရှိကြောင်းလဲတခြားလောက်ကင်ဒေသခံတူကအခုလိုပြောပါတယ
်ဟုတ်ပြီလောက်ကင်ကတော့အပန်ရောကြားနေဘူးတိုက်ပွဲကြီးများတယ်ဘယ်ကနေဖြစ်မှာကြောက်ရတာပေါ့ကျေရအောင်လို့ဒီလိုပြန်လို့ပြန်လို့ရအောင်။ဒီကနေ့ကတော့ဒီလိုပြန်ရအောင်။နောက်တော့တိုင်းကြတော့လေဒီကတော့လည်းပြန်လို့ပြန်လို့ရအောင်
။ကိုဗစ်ကရောဂါဖြစ်ပွားပြီးတဲ့နောက်ပိုင်းတရုတ်နိုင်ငံကနယ်စပ်ဂိတ်တွေပိတ်လိုက်တာကြောင့်လောက်ကင်မျိုးကိုလာရောက်အလုလုကင်သူတွေများနေတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့ကကိုကန့်ဒေသချင်းရွှေဟော်အနီးက MNDA ကိုကန့်တပ်စခန်းကိုစစ်ကောင်စီတပ်နဲ့ကိုကန့်ဒေသခံနေကြားဆောင်တပ်တွေပူးပေါင်းတိုက်ခိုက်ခဲ့ကြောင်း MNDAA ကသတင်းထုတ်ပြန်ခဲ့ပါတယ်။လောလောဆယ်မှာတော့သူတို့တပ်တွေဟာလောက်ကင်ဘက်မှစီးရေလှုပ်ရှားတာလည်းမရှိကြောင်း MNDAA ရဲ့ပြန်ကြားရေးအဖွဲ့ဝင်ကိုရန်နိုင်ကပြောပါတယ်
။ကြီးကျော်ကကျွန်တော်တပ်ထိုင်ရတဲ့တောင်ငုံတုံးရှိတယ်။အမှန်ပါကျွန်တော်တရုတ်လိုခေါ်တယ်အမှန်ပါ။အဲ့ဒါကိုမြန်မာကမဖြစ်နေ။အဲ့ဒီနေ့မှာ
လာစကောင်းစီကဒီနေ့ထမ်းတယ်ဆိုစလာခြင်းပဲအဲ့ဒါကြောင့်မလို့ကျွန်တော်တို့ကလောက်ဆိုင်ပြန်တင်းလာလို့ဒီပြောတာပါနေတာတတိချက်ပါလေမသိခဏတော့လာတယ်မဟုတ်ဘူးလေအဲ့တော့မဟုတ်တာစဉ်းလို့ရမှုလို့ပါတော့ကျွန်တော်ဒီတော့အစီအစဉ်ဆဲလာတာတော့မရှိဘူးဘောတော့လောက်ကင်နဲ့အရန်ကြီးတော့အဲ့ဒီဒီလူစုတွေကလည်းဒါအကန့်ညချစ်တော့တာဘောတော့
ပြီးခဲ့တဲ့လာကုံပိုင်းကချင်းရွှေဟော်အနီးဖြစ်ပွားခဲ့တဲ့တိုက်ပွဲမှာစစ်ကောင်စီဘက်က10ဦးထက်မနည်းကြာဆုံးကြောင်း MNDAA ကသတင်းထုတ်ပြန်ထားပေမဲ့လည်းစစ်ကောင်စီဘက်ကတော့ဒီတိုက်ပွဲသတင်းနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမတွေ့ရပါဘူး။2009ခုနှစ်ကမူရစ်ဆေးဝါးနဲ့လက်နက်ထုတ်လုပ်တယ်ဆိုပြီးမြန်မာစစ်တပ်ကကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်မြို့ကိုတိုက်ခိုက်ထိန်းချုပ်ခဲ့ပါတယ်။2015ခုနှစ်မှာတော့ MNDAA ကိုကန့်တပ်ဖွဲ့တွေကလောက်ကိုင်ကိုပြန်လည်တိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ဘူးပါတယ်ခင်ဗျာ။
ဒါကတော့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာစစ်ကောင်စီတပ်နဲ့ကိုကန့်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာနေတဲ့အခြေအနေကိုငင်းညမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရန်ကုန်တိုင်းဒေသကြီးလှဲကူးမှာမွတ်စလင်73ဦးရဲ့အလောင်းကိုတွေ့ရှိတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။ရန်ကုန်တိုင်းဒေသကြီးလှဲကူးခရိုင်လှဲကူးမြို့နယ်ထဲမှာရိုဟင်ဂျာမွတ်စလင်တွေလို့ယူဆရတဲ့သူ73ဦးရဲ့တေဆုံးနေတဲ့ရုပ်အလောင်းကိုတွေ့ခဲ့ရတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့ဝင်တဦးကပြောပါရယ်။အမျိုးသား73ဦးရဲ့ရုပ်အလောင်းတွေကိုတွေ့ခဲ့ရပါတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပေမဲ့သူတို့တွေကဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာကိုတော့ဖော်ပြမထားပါဘူး။ဒီအကြောင်းရန်ကုန်ကမေးမြန်းစုံစမ်းထားတာကိုကိုအောင်အောင်ကပြောပြပေးပါမယ်ရှင်
။ဒီကနေ့မနက်ပိုင်းလှဲကူးခရိုင်လှဲကူးမြို့နယ်အနီးကဘာလာချေးရွာအုပ်စုငွေနသာချေးရွာနဲ့အမှတ်9လမ်းမကြီးနဲ့ဆက်သွယ်ထားတဲ့တပင်ရွှေတိကားလမ်းဘေးနားမှာအဲ့ဒီရုပ်အလောင်းတွေကိုတွေ့ရှိခဲ့တာဖြစ်တယ်လို့ရုပ်အလောင်းတွေကိုတွေ့မြင်ခဲ့တဲ့ကုညီကစေးအဖွဲ့ဝင်တဦးက VOA ကိုအတည်ပြုပြောရတယ်။ရုပ်အလောင်းတွေရဲ့တွင်ပြင်အနေအထားအရလူကုန်ကူးခံရသူရိုဟင်ဂျာမွတ်စလင်တွေလို့ယူဆကြတဲ့အကြောင်းအဲ့ဒီကုညီကစေးအဖွဲ့ဝင်ကပြောရတယ်။လုံခြုံရေးကြောင့်သူ့အမိကိုတော့ထုတ်ဖော်မပြောဖို့မေတ္တာရက်ခံထားပါတယ်
။ကျွန်တော်ကမနေ့ကတည်းကကျွန်တော်တို့အဲ့ဒီကိုရောက်နေတာကျွန်တော်လိုက်သွားလိုက်တယ်။အဲ့ဒီကလေးတွေကတုံးလောက်ကမှကလေးရောက်ကလေးနည်းသံဃာမြေရောက်ပါလေ။ကျန်တာကလေး25အဲ့ဒီဝင်ကြီးလောက်ရှိတယ်။ဒီကလေးတွေကရုခွန်ကကလေးတွေဆိုတာတရားနဲ့တရားနဲ့နှုတ်ကြတယ်။ကျွန်တော်တို့တီချာပြီးတယ်ကျွန်တော်တီချာလေးလာလိုက်တယ်ပြီးလိုက်တယ်။အဲ့တော့ဒီကလေးတွေကရရရပါတယ်။ရရရပါတယ်၊ဒင်းရရပါတယ်။အဲ့တော့ကျောမှာရေးလေးပူလောင်းထားတာပြီးပါတယ်။ဒီလိုရရတဲ့မြကုံးအပေါ်မှာကွဲရရပါတယ်။အဲ့တော့ဟိုရရရပါတယ်ပြီးတော့လက်ပြီးခြေတော့ဒီနားရရပါတယ်အနာတရားကြီးပြည်ရပါတယ်။ဟုတ်ကဲ့ပြန်မယ်အဲ့ဒီမှာနင်းလိုက်တဲ့အရာတွေကျွန်တော်တို့ကြည့်တယ်နင်းလိုက်တဲ့အရာကပွဲသားတွေလူပွဲသားတွေရဲ့ဘုက္ခနဲ့အရာလားတတိယဘုက္ခနဲ့အရာဆိုတော့ကျွန်တော်မသိသေးဘူးဒါပေမဲ့ဘုက္ခနဲ့အရာကိုကျွန်တော်ကြည့်လိုက်တယ်
ဆွန့်ပစ်ထားတဲ့အနေအထားနဲ့တွေ့ရပြီးတော့အနီးအနားမှာတာပေါ်လင်မိုးကာစားရေတံဘူးအခွန်တွေတွေ့ရတယ်လို့ရုပ်လောင်းတွေကိုတွေ့မြင်ခဲ့တဲ့ကုညီကယ်ဆယ်သူကပြောပါတယ်။ဘာကြောင့်တည်ဆုံသွားတယ်ဘသူတွေဆွန့်ပစ်သွားတယ်ဆိုတာကိုတော့စုံစမ်းနေစေဖြစ်တယ်လို့လည်းဆိုပါတယ်။ရုပ်လောင်းတွေကိုတော့ရင်ခွဲယုံပို့ကစစ်ဆေးမှုတွေလုပ်နေတယ်လို့သိရပါတယ်။
အဲ့တော့ခဏနာမြေလိုရနေလူကြီးရောက်ကတည်းကအရင်ရောက်လာတော့မှကြီးနေကြည့်ဘူးရန်ကုန်ကြီးနေကြီးမှာဒီလိုတိတိကျကျလောက်တယ်ကျွန်တော်တို့တန်းတန်းလောက်တယ်ပို့ပြီးတော့မှတနားကြီးခွဲလောက်မှရင်ခွဲကြီးကိုပို့တယ်ရင်ခွဲကြီးကိုတနားကြီးလောက်ပို့ပြီးတော့ကျွန်တော်တို့3နာရီလောက်ကနေပြန်လာတယ်အဲ့ဒီအချိန်မှာအလောင်း3လောက်ကိုရင်ခွဲပြီးပြီးအပြီးကျတော့ကျွန်တော်တက်ပြီးတော့ပြန်လာတယ်မနက်ဖြန်4နာရီနောက်ပိုင်းကိုပိုင်းကြည့်မဲ့အလောင်းမြုံနေဖို့ကျွန်တော်တို့ကိုကြည့်တယ်ဒီမဲ့နဲ့တူအလောင်းကြီးကိုပြီးတယ်ကျွန်တော်မြုံနေခွင့်ရမယ်
ဒီလူတွေဟာရခိုင်ဒေသကလာတဲ့သူတွေဖြစ်နိုင်တယ်လို့သူကမှန်းဆပါတယ်။ရခိုင်ပြည်နယ်အတွင်းမှာရှိတဲ့ရိုဟင်ဂျာတွေဟာဒေသကူးခွင့်မရှိတာကြောင့်လူကုန်ကူးတွေကတဆင့်ရန်ကုန်နဲ့တခြားပြည်ပနိုင်ငံတွေကိုတရားမဝင်ထွက်ခွာဖို့ကြိုးစားကြရမှာမကြာခဏဆိုသလိုဖမ်းဆီးခံရတာတွေရှိပါတယ်။ဖမ်းဆီးမှုတွေနဲ့ကြုံနေကြရပေမဲ့ရပ်တန့်သွားတာမျိုးမရှိဘဲပုံသဏ္ဍာန်မျိုးစုံနဲ့ဒုက္ခသည်စခန်းတွေကနေထွက်ခွာသွားလာမှုတွေကရှိနေစေဖြစ်တယ်လို့မွတ်စလင်အတိုင်းဝိုင်းကပြောပါတယ်။ရခိုင်ဒေသအတွင်းမှာသူတို့ကိုခီးသွားလာခွင့်ပိတ်ပင်တာကန့်သတ်ထားတာတွေကြောင့်လဲဒါတွေဟာလူကုန်ကူးသူတွေရဲ့မျက်စိကျစရာအခြေအနေတစ်ခုဖြစ်နေတယ်လို့သူကပြောပါတယ်။
ကျွန်တော်တို့ရခိုင်ပြည်နယ်မှာ2000ယူနီပတိပတ်ကြည့်ကြရအဒီမီတခန့်နဲ့ပြင်တာတွေဒီနေ့တည်းအဒီမီတခန့်ကိုဖြတ်ပြီးတော့နီးနီးနေရကိုကြမပူတာဘူးအဒီမီတခန့်မဟုတ်ဘဲနဲ့ယူအန်နဲ့နီးနီးလာကြည့်တယ်ဒီနေ့မြန်မာသားတိုင်းရင်းသားတွေလုံခဲ့တဲ့ပြည်မတိုင်းကြီးတွေဖြစ်တာတွေကိုဒီနေ့ဒီမြန်မာသားစုတို့ဘာလို့အခုမှမပြေတာဘူးကျောင်းနေသမီးရဘူးတိပူမရဘူးအလုံးလုံးကိုမရှိဘူးတော့ဖြစ်ရတဲ့ကြောင့်ဖြတ်ပြလာတာတပိုင်းကြည့်တယ်လို့နောက်တစ်ပိုင်းကလူမောင်ကိုပွဲသားတွေဆွဲဆောင်မှုတွေပါလာတာကြည့်လူမောင်ကိုပွဲသားတွေဆွဲဆောင်မှုကဘယ်ဒီမှာမြန်မာကြီးပြောကပါလို့တော်တော်တုံးတယ်ဥပမာကျွန်တော်တို့ဒီနေ့2000ပြည့်တဲ့ဘဝကအာနာသင်္ကြန်ရသပြီးတော့ကျွန်တော်နိုင်ငံမှာနောက်ပိုင်းလူမျိုးတုံးရုံသွားလာရင်တို့မျိုးရှိဘူးတိတိမူလည်းညံ့ညံ့လေတကယ်ကြီးကြီးကလူအုပ်စုတွေဒီလောက်ဘယ်လိုဖြစ်လာလို့ရလဲအဲ့ဒီမှာလူကြီးဒါပဲပြပွဲကြီးနေတယ်လူကြီးလူကြီးဒါပဲပွဲကြီးနေတယ်ဒီပွဲကြီးကဘယ်လိုမှမသားသိတယ်အဲ့လိုမျိုးကျွန်တော်တို့ကမိကုန်းကြီးကြီးတာလေဘုမဟုတ်ဒီလူကြီးကတိတိနဲ့လုတ်ပြီးလာတာဒါနဲ့ကျွန်တော်တို့တံပြည့်ကြည့်ကြည့်
စစ်ကောင်စီဘက်ကတော့ရုပ်လောင်း73လောင်းတွေ့ရှိတာမှန်ကြောင်းထုတ်ပြန်ထားပေမဲ့ရုပ်လောင်းတွေဟာဘယ်သူတွေဖြစ်တယ်ဆိုတာကိုတော့ဖော်ပြထားတာမရှိပါဘူးဖြစ်စဉ်မှန်ပေါ်ပေါက်ရေးတင်မှုတည်ခင်းဖွင့်ပြီးတော့စစ်ဆေးဆောင်ရွက်နေတယ်လို့ပဲစစ်ကောင်စီကထုတ်ပြန်ပါတယ်နိုဝင်ဘာ28ရက်မှာလဲရန်ကုန်တိုင်းလဲကူးမြို့နယ်ညောင်နှပင်စက်မှုဇုံ1အနီးမှာမွတ်စလင်68ဦးဖမ်းဆီးခံခဲ့ရပါတယ်ဒီအပြင်နိုဝင်ဘာ28ရက်နဲ့29ရက်တွေမှာမွတ်စလင်3ဦးထပ်မံဖမ်းဆီးခံခဲ့ရတာမို့လဲကူးမြို့နယ်မှာ3ရက်အတွင်းစုစုပေါင်းမွတ်စလင်81ဦးဖမ်းဆီးခဲ့တယ်လို့စစ်ကောင်စီကဒီဇင်ဘာ4ရက်နေ့ကထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့ရန်ကုန်တိုင်းဒေသကြီးလှဲကူးခရိုင်လှဲကူးမြို့နယ်ထဲမှာရိုဟင်ညာမွတ်စလင်လို့ယူဆရတဲ့သူ73ဦးရဲ့တေဆုံးနေတဲ့ရုပ်လောင်းတွေတွေ့ရတဲ့အခြေအနေကိုအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံမှာအွန်လိုင်းပတ်စပို့လျှောက်ထားမှုကိုဆိုင်းငံ့လိုက်တဲ့အကြောင်းသတင်းကိုတင်ပြပေးချင်ပါတယ်။နိုင်ငံကူးလက်မှတ်လျှောက်ထားတဲ့စနစ်ကိုကန့်သက်ဆိုင်းငံ့ထားတာကြောင့်ကျန်းမာရေးပညာရေးနောက်အလုပ်ကိုင်းရာနိုင်ငံကူးလက်မှတ်အရေးပေါ်လိုအပ်နေတဲ့သူတွေအတွက်အခက်အခဲတွေကြုံလာနေရပါတယ်။အထူးသဖြင့်နိုင်ငံရဲ့ချားကိုသွားပြီးတော့ဆေးကုသမှုခံယူဖို့အရေးပေါ်လိုအပ်နေတဲ့သူတွေအတွက်နိုင်ငံကူးလက်မှတ်ချက်ချင်းရရေးကအရေးပေါ်လိုအပ်နေတာပါ။ဒီအကြောင်းရန်ကုန်ကနေစုံစမ်းမေးမြန်းသတင်းပေးပို့ထားတာကိုကိုစံကျော်ကပြောပြပေးပါမယ်ရှင်
။နိုင်ငံကူးလက်မှတ်ပြုလုပ်ဖို့အွန်လိုင်းကဘွတ်ကင်ယူရတဲ့သူတွေအနေနဲ့အွန်လိုင်းဘွတ်ကင်စနစ်ကိုဒီဇင်ဘာ9ရက်ကစလို့ရနာလိုက်ပြီး24နာရီဘွတ်ကင်ယူနိုင်အောင်ပြင်ဆင်လှုပ်ဆောင်နေတယ်လို့နိုင်ငံကူးလက်မှတ်ထုတ်ပေးရေးရုံးကသတင်းထုတ်ပြန်ထားပါတယ်။လက်ရှိအသုံးပြုနေတဲ့14ရက်ဒါမှမဟုတ်ရက်ပေါင်း90ကျော်တင်ပြီးအွန်လိုင်းဘွတ်ကင်ယူတဲ့စနစ်ကနေအချိန်မရင်းအွန်လိုင်းဘွတ်ကင်ပြုလုပ်နိုင်တဲ့စနစ်တို့ပြောင်းလဲမှဖြစ်တယ်ဆိုတဲ့သဘောပါ။ထုတ်ပြန်ချက်ထဲမှာတော့ပြင်ဆင်ချိန်ကာလသတ်မှတ်ထုတ်ပြန်ထားတာမရှိတဲ့အတွက်ဘယ်အချိန်မှအွန်လိုင်းဘွတ်ကင်စနစ်တွေပြန်လည်ရရှိမယ်ဆိုတာမရေမရာဖြစ်နေပါတယ်။ဒါကြောင့်လည်းနိုင်ငံကူးလက်မှတ်လျှောက်ထားမှုအသစ်လုပ်ငန်းစဉ်တွေရနာထားသလိုဖြစ်နေပါတယ်။online booking စနစ်ရပ်ဆိုင်ထားလို့ကျန်းမာရေးကြောင်းကိစ္စတွေအပြင်အခြားအရေးပေါ်လိုအပ်သူတွေကိုအထောက်အထားမှန်ကန်ရင်ပြုလုပ်ဆောင်ရွက်ပေးတင်တယ်လို့ online booking ကူညီဆောင်ရွက်ပေးနေသူတူကအခုလိုပြောပါတယ
်တကယ်အချင်းဟိုလိုနေတဲ့သူတွေအတွက်ကကျတော့တကယ်အချင်းလေကိုကသွားလိုက်နာမှမဟုတ်တာဥမာကြောင်းကိစ္စကလုံးဝမကြည့်စီသွားမယ်တချို့ဆိုရင်စေကူတာခွင့်တကယ်ဟိုရေးတိသွားမဲ့သူတွေရှိမယ်အဲဒါပေမဲ့အဲ့လိုလူတွေတက်ကကြတော့ဟိုအဲ့လိုမျိုးလွယ်တဲ့ချက်လက်တွေအဲယူသွားပြီးတော့အဲ့လိုမျိုးသွားပြောရင်သူတို့ကဟိုပြည့်ဝတက်တယ်လို့ထင်တယ်။ဘာလို့ဆိုတော့ तू ကလာနိုင်တာလည်းမဟုတ်ဘူးဗျာ။အဟိုဟိုတကယ်လို့အချင်းလူနေတဲ့သူတွေဖြစ်တဲ့အတွက်အဲနောက်တစ်ခါကသူတို့ကဒီ appointment လျှောက်ခွင့်ကိုဟိုရထားတဲ့ကာလဖြစ်နေလို့ဟိုတစ်ဖက်လူအတွက်ကကြတော့လေတကယ်ကိုလိုအပ်နေတာဖြစ်တဲ့ကြောင်းဒီလိုဟိုလူတွေကိုကြတော့သူတို့လုံးဝကိုဟိုလုံးပိတ်တဲ့လို့ထင်ပါတယ
်အခုလိုရဆိုင်ထားချိန်မှာအရင် online booking ရရှိထားသူတွေအနေနဲ့ရက်ချင်းရရှိထားတဲ့ရက်အတိုင်းရုံးအတွင်းဝင်ရောက်နိုင်မှာလည်းဖြစ်ပါတယ်ရခင် online booking စနစ်ဟာအစပိုင်းမှာအဆင်ပြေလွယ်ကူခဲ့ပေမဲ့နောက်ပိုင်းမှာ website ဝင်ရောက်ရမှာခက်ခဲလာတာအချိန်အကန့်အသတ်နဲ့ booking ပေးတာတွေအပြင် booking ရရှိဖို့ခက်ခဲလာတဲ့အတွက်အကျိုးဆောင်ပွဲစားတွေကနေတဆင့်အခကျင်းငွေပေးပြီးလှုပ်ဆောင်လာကြရပါတယ်ဒီလိုအခြေအနေတွေကြောင့်ဒီစနစ်ကိုပြင်ဆင်မယ်ဆိုလဲပညာရှင်တွေရဲ့အကြံဉာဏ်တွေကိုရယူသင့်တယ်လို့လဲဤပညာကျွမ်းကျင်သူတို့ကအခုလိုအကြံပြုပါတယ်
သူတို့ပြောတဲ့လိုမျိုး 24/7 day customer တွေအတွက်ကိုအားလုံးတက်ကော reliable ဖြစ်မယ်ဟို easy to use ဆိုလို့ရှင်တော့ဒါကောင်းတဲ့ဘက်ကိုသွားတယ်လို့တော့ပြောလို့ရပါဘောเนาะဘက်ပေါင်းတော့ professional သမားတွေရဲ့စကားအားဆံမှုနားထောင်ပြီးတော့သူတို့ပြန်ပြီးတော့ဟိုနားထောင်မယ်လေးလာတုံးတက်ပြီးတော့ဒါကိုအခြေခံပြီးသူတို့ဒီ knowledge တွေနဲ့အခြေခံပြီးတော့သူတို့ဒီဘက်ကဒီဒီရုပ်လုံးမဲ့ development team ကိုသူတို့အပ်မယ်ဆိုတော့ဒါအကောင်းဆုံးဖြစ်လာမှာပဲဟိုသူတို့ဘက်ကဘာမှ knowledge မရှိပဲဘာမှဒီလို idea တွေကိုနားမထောင်မဲ့နဲ့အဲဟို project ကိုဒီတိုင်းလေးပဲချပေးလိုက်မယ်ဟိုဘက်ကတိုက်သူတို့ရည်ရည်တင်လာရင်တော့လည်းရှိချင်တယ်လို့ဖြစ်နေမှာပဲ
နိုင်ငံကူးလက်မှတ်ထုတ်ပေးတာကိုအစပိုင်းမှာလူကိုယ်တိုင်သွားရောက်ပြီးပြုလုပ်တဲ့စနစ်ကနေစစ်တပ်ကအာဏာသိမ်းပြီးတလကျော်အကြာမှာမလိုလားအပ်ပဲလူစုလူဝေးမဖြစ်စေဖို့နဲ့ကူးစက်ရောဂါအနေနဲ့ကာကွယ်နိုင်ဖို့ဆိုပြီး online booking စနစ်ကိုပြောင်းလဲလိုက်တာလည်းဖြစ်ပါတယ်။အဲ့လိုပြောင်းလဲပြီးနောက်ပိုင်းမှာအကျိုးဆောင်တွေနဲ့ပြုလုပ်တဲ့စနစ်ခေတ်စားလာပြီး online booking QR codes တစ်ဆောင်အတွက်ပြုလုပ်ပေးတဲ့အကျိုးဆောင်ကိုငွေ1000ကနေ3000ကျော်တိပေးပြီးပြုလုပ်လာရတယ်လို့ online booking တင်မယ်ဆိုပြီးငွေလိမ့်လေခန်းတာတွေလည်းရှိလာခဲ့ပါတယ်။ဒီလိုလိမ့်လေတာတွေအပြင် online booking တင်ရမှာအခက်အခဲတွေရှိလာတာနဲ့ပတ်သက်လို့စစ်ကောင်စီပြန်ကြားရေးတာဝန်ရှိသူတွေကိုတည်င်းဌာနတွေကမေးမြန်းခဲ့ပေမဲ့ပြန်လည်ဖြေကြားခဲ့ခြင်းတော့မရှိပါဘူးခင်ဗျာ
ဒါကတော့နိုင်ငံကူးလက်မှတ်လျှောက်ထားတဲ့စနစ်ကိုကန့်သက်ဆိုင်းငံ့လိုက်တာကြောင့်ကျန်းမာရေးပညာရေးအလုပ်ကိုင်းရာနိုင်ငံကူးလက်မှတ်အရေးပေါ်လိုအပ်နေတဲ့သူတွေအခက်ကြုံလာရတဲ့အခြေအနေကိုကိုဆန်ကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အမေရိကန်တန်ရဲ့တနင်္လာညမမဘာသာထုတ်လင်းချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ည10:00နာရီထိထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့တနင်္လာနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကိုဒေါင်းလုဒ်ရယူပါ
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American အတန်းကနေ2022ခုနှစ်ဒီဇင်ဘာလ5ရက်တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာစစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်တို့ကြားကာလကြာရှည်ပြည်တွင်းစစ်နဲ့2022ခုနှစ်နှစ်ဆမှာစစ်တပ်ကနေအာဏာသိမ်းလိုက်တဲ့အတွက်ပြည်တွင်းစစ်မီးကတခြားဒေသတွေကိုရောက်လာပြီးတော့စစ်ဘေးသင့်တဲ့ပြည်သူအရေအတွက်ကအများကြီးများလာနေပါဗျ။စစ်ဘေးသင့်ပြည်သူတွေဘလို့ဒုက္ခတွေနဲ့ရင်ဆိုင်နေရပါသလဲ။ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုသားညူကတင်ဆက်ပေးထားပါဗျ။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးချိန်ကစပြီးတော့အခုနှစ်နိုဝင်ဘာလအလယ်ထိနိုင်ငံအနှံ့မှာတိုက်ပွဲပေါင်း 9,800 ကျော်ဖြစ်ခဲ့တယ်ဆိုပြီးတော့မြန်မာမဟာဗျူဟာနဲ့မူဝါဒလိလာရေး Institute ISP မြန်မာရဲ့ဆင်းမှာဖော်ပြပါရတယ်။လက်နက်ကန်ပိပခဖြစ်နေတဲ့ချိန်မှာမြန်မာစစ်တပ်ဘက်ကလူအတော်များများကိုထိခိုက်သေးဆုံးစေနိုင်တဲ့ဗုံးနဲ့လက်နက်ကြီးတွေတုံးလာတာဟာစိုးရိမ်စရာဖြစ်လာတယ်ဆိုပြီးတော့စစ်ဘေးမှာနေထိုင်သူတချို့ကလည်းပြောပါရတယ်။မြန်မာစစ်တပ်ဘက်ကလေးနဲ့ပစ်ချလိုက်တဲ့ပုံစံတချို့မှာမိဂိုငွေတွေထွက်နေပြီးတော့ရှူရှိုက်မိတဲ့လူတချို့မူးဝေတဲ့လက္ခဏာတွေခံစားနေရတယ်လို့ကရင်ပြည်နယ်ကော့ဂရိတ်ဘက်ကဒေသခံတူကပြောပါရတယ်
။ဘောလာမှချူတင်ဘောဟာစိတ်ဘောလာတော့မပြီးဘူးကျွန်တော်တို့ထူတာလည်းမကွဲသေးဘူး။ဘောအစီးပဲပေါ်လာတာကိုဘူးတွေတော့တော့တော့တော့ဖြစ်သွားလို့ရှိတယ်။အတူကတော့ပေါက်ဆွဲပြီးလမ်းစားရဖြစ်လာမှာမဟုတ်ဘူး။ပေါက်ဆွဲပြီးသွားလို့ရှိရင်သူကဒီလိုဂုံးစားလို့ဂုံးစားရှိတယ်လို့အဲပတိစားလို့အစားရဖြစ်တယ်။အဲဒီမှာဘူးအဲ့ဒီကဆက်တဲ့နေရာမှာအငွေ့တွေပါတယ်။သူကငွေရဆက်ပြီးရဲ့လို့မျိုးကိုခဲနေတယ်။စလိန်ငွေကဖြစ်တယ်ဗျာ။ဖြစ်ဖြစ်လေးသူ့ငွေကအငွေ့ရှိနေပြီးတော့အနံ့ဆွနေတယ်။အဲ့တော့ရှူလိုက်ရင်ဟိုဘူးတာလို့အိတ်ပြောတာလို့လို့ဖြစ်
။မြမစစ်တပ်ဟာလက်နက်ကင်ပြပခအတွင်းမှာဘလူးဘုံအမျိုးအစားတွေတုံးနေတယ်ဆိုတာအသေးချာမသိရပေမယ့်တချို့တိုင်းသားဒေသတွေမှာဓာတ်ရုပ်ဘုံအမျိုးအစားတချို့ကိုအရင်တုန်းကအသုံးပြုခဲ့တယ်ဆိုတော့နိုင်ငံတကာအစီအငံစာအထောက်အထားတချို့ကရှိပါတယ်။စစ်ကောင်စီတပ်နဲ့ဒေသခံလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေတဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ဘက်ကတိုက်ပွဲနည်းနည်းတည်ငြိမ်တဲ့နေရာမှာတချို့ရွာသူရွာသားတွေနေရာကိုပြန်လာနေကြပါတယ်။ဒါပေမဲ့လည်းဘယ်အချိန်မှတိုက်ပွဲပြန်ဖြစ်မလဲဆိုတာကိုသူတို့စိုးရိမ်နေကြပါတယ်။ဖဲခုံမြို့နယ်အရှိချမ်းစောင်းနှန်းခဲကြီးရွာနန်းပေါ်လုံးကြီးရွာနဲ့စီမီလော့ကြီးရွာကတချို့ရွာသူရွာသားတွေနေရာပြန်လာနေကြပြီလို့စီမီလော့ရွာကတူကပြောပါတယ
်။စစ်ကောင်တို့တော့ဒီနံပေါ်လုံးရမယ်ဆောင်းကြရတဲ့တော့ရှိပြီးတော့ပြန်လာကြပါသည်။ဒီနိုင်ငံကတပတ်မတားလို့ရှိသွားပြီဆိုတော့အကူအညီဘာလို့ပြန်လာနိုင်ကြပြီ။တခြားကြံသေးတယ်တခြားပြန်လာနိုင်ကြပြီဒီပေါ်တော့ပြန်လာတော့ပြန်လာနိုင်ကြပါပဲ။ဒါပေမဲ့ဒီရက်မှဖတ်ပြတ်ဖတ်ပြရမယ်ဆိုမကြည့်ဘူ
း။ရခိုင်မြောက်ပိုင်းပုံနယ်ကျုံမြို့နယ်ကစစ်ကောင်စီခန့်ရက်ကြီးအုပ်ချုပ်ရေးမှူး80ကျော်တာဝန်ကနေပြီးတော့နှုတ်ထွက်စာတင်ထားတယ်လို့အုပ်ချုပ်ရေးမှူးတွေကပြောပါတယ်။ပေါ်နေကျုံမြို့နယ်စင်းကြီးကြီးရွာမှာကြေးရွာသားတွေအစုပြုံလိုက်တပ်ဖြတ်ခံရတဲ့အတွက်ကြေးရွာလုံခြုံရေးအကာအကွယ်မပေးနိုင်တဲ့ပြင်သူတို့ကိုယ်တိုင်ရဲ့လုံခြုံရေးကိုလည်းစိုးရိမ်တာကြောင့်အခုလိုမျိုးနှုတ်ထွက်စာတင်ကြရတာဖြစ်တယ်လို့အုပ်ချုပ်ရေးမှူးတူကပြောပါတယ
်အခုအုပ်ချုပ်မှုတရားလုံးနေဆိုတော့ကျွန်တော်ကလုံးဝဟိုဟာအတိတ်ပဲမရှိဘူးပေါ့ကျွန်တော်တို့လုပ်ရတယ်ဆိုတာဒီဒီအုပ်ချုပ်ရေးမှုလုပ်တယ်ဆိုတာကဒီကျွန်တော်တို့ပြည်သူတွေကိုကျွန်တော်တို့ကလုံအောင်ပြကာကွယ်မပေးနိုင်ဘူးပြီးတော့ဒီကျွန်တော်တို့ကြေးရလုံရှုံမှုပြည်သူတွေကိုမပြောနဲ့ကျွန်တော်တို့ကိုယ်တွေကကျွန်တော်တို့ကိုယ်တွေကလုံရှုံမှုမရှိဘူးဒီစစ်ကောင်စီကလာတယ်ဆိုရင်ကျွန်တော်တို့ကအကုန်လုံးထွက်ပြေးရတယ်ကျွန်တော်တို့
ရခိုင်လက်နက်ကန်အီနဲ့မြန်မာစစ်ကောင်စီကြားအပြည့်ရဆဲမှုမဖြစ်ခင်လေးမှာပဲပုန်နေကျွမြို့နယ်စည်ရင်ကြီးကြေးရွာမှာရွာသူရွာသားတွေအစုပြုံလိုက်တပ်ဖြတ်ခံခဲ့ရတာပါပုန်နေကျွမြို့နယ်အတွင်းစစ်ကောင်စီခတ်ရက်ကြီးအုပ်ချုပ်ရေးမှု95ဦးထိရှိပြီးတော့လက်ရှိအချိန်ကြီးဆိုရင်နှုတ်ထွက်စာတင်ထားသူ80ကျော်ရှိနေပြီလို့အုပ်ချုပ်ရေးမှုတွေကပြောကြပါတယ်မြန်မာစစ်ကောင်စီနဲ့ရခိုင်လက်နက်ကန်အီအဖွဲ့ကြားတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာတောင်းနဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြရတယ်လို့ဒီသာတွင်ခီးသွလာမှုနဲ့ကုံစီစေဝါတေယုတ်ကွန်းတွေကိုကန့်သက်ထားတာကြောင့်ရခိုင်ပြည်သူတွေအကြက်တဲတွေနဲ့ရင်ဆိုင်နေကြရတာပါရခိုင်ပြည်သူတွေလက်တလောကြုံနေရတဲ့အခက်အခဲတွေဖြစ်ရှင်းနိုင်ဖို့လူသားချင်းစာနာမှုအရမြန်မာစစ်တပ်နဲ့နှုတ်အားဖြင့်အပြစ်ခတ်ရစေးယူထားတာဖြစ်တယ်လို့အေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့ပြောခွင့်ရသူခိုင်သူကခါပြောပါတယ
်ဟိုဘာကြောင့်လဲဆိုလို့ရှိရင်ဒီလောလောဆယ်မှာဟိုရခိုင်ပြည်သူတွေအတွက်အခြေခံအကြဆုံးဒီစာနာရိတ်ခါစေဝါတွေဟိုအများကြီးဟိုလိုအပ်နေပါတယ်နောက်ပြီးလို့ရှိရင်အခုရာသီကဒီစပားရိတ်သိမ်းနဲ့ဟိုရာသီဖြစ်တဲ့ခါကျတော့เนาะပြည်သူတွေအတွက်အလေးနဲ့ထားပြီးတော့เนาะကျွန်တော်တို့ရဲ့ပြည်သူတွေအတွက်ဟိုအဓိကထားစဉ်းစားပြီးတော့မှဒီ humanitarian ceasefire လူသားချင်းစာနာမှုဆိုင်ရာဒီအပြစ်ခရစီရေးကိုကျွန်တော်တို့ဆောင်ရွက်တာဖြစ်ပါတယ်ဟိုကြံတာကတော့ဘာမှအပြောင်းလဲမရှိပါဘူးဟိုငိုနိုင်ငံကြီးရက်တီချက်အတိုင်းပါပဲ
နှစ်ဖက်ပြည့်ရထားတဲ့ရခိုင်မှာပြစ်ခတ်တန်တွေမကြားတော့ပေမဲ့ဒီသက်ကံပြည်သူတွေရဲ့စနေခါစီဝါတေယကွနဲ့ခီးတော်လောက်ကွနေကိုမြန်မာစစ်ကောင်စီကဆက်ပြီးတော့ကန့်သက်ထားတယ်လို့ဒီသက်ကံကပြောပါတယ်စစ်ကောင်စီနဲ့ရခိုင်လက်နက်ကန်အီအဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်မှာပြစ်ခတ်တိုက်ခဲမှုရက်စဲထားတယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကလည်း VOA ကိုတီးပြူပြောဆိုထားပါတယ်စစ်ကောင်စီကလာမယ့်နှစ်မှာကျင်းပဖို့ရည်မှန်းထားတဲ့ယူကောက်ပွဲကိုလည်းစကိုင်းတိုင်းအတွင်းကလေးမုံရွာစလင်းကြီးကနီရင်းမဲ့ပင်နဲ့ချောင်းမြူနယ်တို့မှာစပြီးတော့စန့်ကျင်ဆန္ဒပြတာတွေလှုပ်ဆောင်နေကြပါတယ်စီကောင်စီကလုပ်တဲ့နိုင်ငံရေးလုပ်ငန်းတွေမှာပူပေါင်းပါဝင်မှုမလုပ်ကြဘူးရွယ်ပြီးတော့ပြုလုပ်တာလို့တပိတ်ခေါင်းဆောင်တချို့ကပြောပါတယ်ကလေးမျိုးတပိတ်ခေါင်းဆောင်ကိုပိုက်ဘူးကစီကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲကိုဆန့်ကျင်ဆန္ဒပြတာတွေအခုတက်ပို့ပြီးတော့အင်အားကောင်းကောင်းနဲ့အရှိန်မြှင့်သွားဖို့ရှိတယ်လို့ဆိုပါတယ
်စစ်အာဏာရှင်ရဲ့ဒီကျွန်တော်တို့တူရဲ့ထောက်ပေါက်ဘောနာသူတို့နိုင်ငံရေးထောက်ပေါက်လမ်းရွေးကောက်ပွဲတစ်ခုပဲရှိတယ်အဲ့ဒီရွေးကောက်ပွဲအားလည်းအဲ့ဒီအထူးရောင်ရွေးကောက်ပွဲပဲဖြစ်တာဘောနာအတားအလုံးတီးရဲ့တိုင်းပဲဘောနာအဲ့ဒါကိုကျွန်တော်တို့ကလေးတွေတခံပြည်သူတရလုံးနေနဲ့အဲ့ဒီရွေးကောက်ပွဲကိုမထောက်ခံဘူးဒါပြီးတော့ကျွန်တော်တို့ပြည်သူတရလုံးမျော်လင့်နေအစ်မနဲ့ဆယ်ရီလီမို့ကိုရှိပြည်အောင်စုပန်းနိုင်ဖို့ပဲရှောက်မယ်ဆိုပြီးတော့အဲ့ဒီခိုင်ရင်ချင်းနဲ့ကျွန်တော်တို့ဒီဟုတ်ကဲ့အဲ့ဒီလှုပ်ရှားမှုပြုလုပ်ခဲ့ရပါတယ်ဟုတ
်ရွေးကောက်ပွဲကတော့လာမယ့်နှစ်2023ဩဂတ်လလောက်မှာလုပ်နိုင်အောင်လို့ကြီးမန်းထားတယ်လို့မြန်မာစစ်ကောင်စီဘက်ကပြောထားပါတယ်ရွေးကောက်ပွဲမတိုင်ခင်တည်ငြိမ်အေးချမ်းအောင်လို့ဆောင်ရမယ်လို့လည်းဆိုပါတယ်ဒါပေမဲ့လည်းဒီသအတွင်းတိုက်ပွဲတွေကတော့အခုချိန်အထိကိုဆက်ပြီးတော့ရှိနေသေးပါလနဲ့ကန်ဘရစ်ခအတွင်းထွက်ပြေးနေကြရတဲ့ပြည်သူတွေလည်းတစတဲ့တစများနေတာပါမြန်မာနိုင်ငံမှာအိုးရင်ဆုံးခွာထွက်ပြေးရသူ 1.4 သန်းကျော်ထိရှိထားပြီးတော့အဲ့ဒီထဲ 1.3 သန်းကျော်ကဆရာနာသိမ်းပြီးတဲ့နောက်ပိုင်းထွက်ပြေးနေရတဲ့ရေအတွက်ဖြစ်တယ်လို့ UNOCHA ကထုတ်ပြန်ထားပါတယ်တကယ့်မြေပြင်မှာထွက်ပြေးနေကြရတဲ့ဒုက္ခသည်ရေအတွက်ကတော့တိထက်ပို့ပြီးတော့များလာနိုင်တယ်လို့လည်းအရက်ဖက်အဖွဲ့တွေကပြောဆိုထားတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်ထားပါတယ်ခင်ဗျာကျွန်တော်တားညူပါ
ရန်ကုန်ကပေးပို့တဲ့သတင်းနောက်မှတ်စုအစီအစဉ်ကိုကိုသားညွန်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။အရင်ဆုံးတော့စီးပွားရေးခန္ဓာကိုနားဆင်ကြအောင်ပါ။ရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်တို့ကြားလက်တလောအပြစ်ခတ်ရက်စဲထားပြီးတဲ့နောက်မှာတော့ရခိုင်ပြည်နယ်အတွင်းအုံများတဲ့တည်ယူပို့ဆောင်ရေးလမ်းကြောင်းတချို့ပြန်ပြီးတော့ဖွင့်လှစ်နေပါတယ်။ရခိုင်ပြည်နယ်မြို့နယ်တချို့ကခီးသွားလာရေးနဲ့တည်ယူပို့ဆောင်ရေးလုပ်ငန်းတွေပြန်လည်စတင်လာမှာတော့လက်ရှိအချိန်အထိဘေးကင်းလုံခြုံမှုရှိပါတယ်လို့လည်းတည်ယူပို့ဆောင်ရေးခန္ဓာနဲ့ဒေသခံပြည်သူတချို့ကပြောပါတယ်။ဒီသတင်းမှတ်ရဲ့စီးပွားရေးခန္ဓာမှာမတ်သိန်ကီထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်။
အဲဒီတော့ကျွန်တော်တိတ်ကြောတာဘောနော်ဟိုပေါ်ဆုံးတိတ်ကဟိုတိတ်ကြောကြောပြောအခုကတော့အဲ့ဒီငိန်တော့ပါဒီပါလေခလာပေါက်ခွဲချစ်ပေါက်အဲ့လောက်တော့ပြန်ဆင်းတော့တာပြန်ဆင်းနေဆိုတော့ကျွန်တော်ဒီ26ရက်နေ့ကတင်ပေါ်လေလာတယ်တော့ဂုံတင်ပေါ်လေလာတယ်ဆိုတော့ဆင်းတော့တာဘောနော
်ရွှေပြည်တန်းအမြန်ရင်ရင်လုပ်ငန်းရဲ့ဘူးသီးတောင်ကိုစလေဦးညီက VOA ကိုဒီဇင်ဘာလ3ရက်နေ့မှာပြောပြခဲ့တာဖြစ်ပါတယ်ကိုတန်းဝင်းလိုက်ကတော့မင်းပြဒေတာကန်ဖြစ်ပါတယ်
ဒီအပေါ်မှာဒီကျမ်းမာရေးကဏ္ဍကိုကြောင်းပညာရေးကဏ္ဍကကြဒီရေလမ်းကိုပဲအားထားကြရတာဒီကလူတွေကဟုတ်ကဲ့စစ်တေကိုဒီရေလမ်းကပဲကျမ်းမာရေးပညာရေးသွားကြရတာ ကောင်းလာကြရင်သွားသွားတာဝေးတယ်ကြားတယ်
ပြီးခဲ့တဲ့နိုဝင်ဘာလကုန်ပိုင်းမှာရခိုင်တပ်တော်အေအေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားအပြစ်ခတ်ရပ်ထားကြောင်းနှစ်ဖက်တို့အတိပြုပြောဆိုခဲ့ကြတာပါအပြစ်ခတ်ရက်စဲမှုကဘလောက်ရေရှည်တည်တတ်မလဲဆိုတာကတော့နှစ်ဖက်စလုံးကရှင်းရှင်းလင်းလင်းပြောဆိုမထားပါဘူးအေအေအဖွဲ့ရဲ့ပြောခွင့်ရခိုင်တုခါကအခုလိုရှင်းပြပါတယ
်ဟိုအဓိကကတော့ဒီကျွန်တော်တို့ရခိုင်ပြည်သူတွေရဲ့ဒီလက်ရှိရဆိုင်နေရတဲ့ဒီအခက်အခဲတွေကိုဟိုပြင်းထန်နိုင်ဖို့ရည်ရွယ်ပြီးတော့မှဒီ humanitarian ceasefire ပေါ့နော်ဒီလူသားချင်းစာနာမှုဆိုင်ရာဒီအပြစ်ခတ်ရစေးရေးကိုကျွန်တော်တို့ဒီအလွတ်တဘောပေါ့နော်ဒီ informal လောက်တာဖြစ်ပါတယ်ဟိုဘာကြောင့်လဲဆိုလို့ရှိရင်ဒီလုံးလုံးစင်မှာဟိုရခိုင်ပြည်သူတွေအတွက်ဟိုအခြေခံအကြဆုံးဒီစာနာရိက္ခာဆေးဝါးတွေဟိုအများကြီးဟိုလိုအပ်နေပါတယ်နောက်ပြီးလို့ရှိရင်အခုယာတီကဒီစဘာရိုက်သိမ်းနေဟိုယာတီဖြစ်တဲ့အခါကျတော့နော်ပြည်သူတွေအတွက်အလေးနဲ့ထားပြီးတော့နော်ကျွန်တော်တို့ရဲ့ပြည်သူတွေအတွက်ဟိုအဓိကထားစဉ်းစားပြီးတော့မှဒီ humanitarian ceasefire ဒီလူသားချင်းစာနာမှုဆိုင်ရာဒီအပြစ်ခတ်ရစီရေးကိုကျွန်တော်တို့ဆောင်ရွက်တာဖြစ်ပါတယ်။ဟိုကြံတာကတော့ဘာမှအပြောင်းလဲမရှိပါဘူး။ဟိုငိုနိုင်ငံကြီးရက်တီချက်အတိုင်းပါပဲ
။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းအခုလိုပြောပါတယ်
ဟုတ်ကျွန်တော်ကတော့ဒီညနိုင်ဆွေးနွေးမှုတော့ရှိပါရဲ့ဗျာမြေပြင်မှာတော့ကျွန်တော်လွန်ခဲ့တဲ့3-4ရက်လောက်ကတည်းကစစ်ခတ်တိုက်ခိုက်မှုရပ်တန့်ပြီးဖြစ်ပါတယ်ဒီလောက်ပါပဲ
ရွှေပြည်တံအမြန်ရေးရင်လုပ်ငန်းကစစ်တွေရသေးတောင်ဘူးဒီတောင်ခီးစဉ်ကိုနိုဝင်ဘာလ28ရက်နေ့တနင်္လာနေ့မှာစတင်မဲ့အကြောင်းထုတ်ပြန်ထားသလိုစစ်တွေပေါက်တော့မင်းပြခီးစဉ်ကိုလည်းပြန်လည်ပြေးဆွဲပါတယ်ရွှေပြည်တံအမြန်ရေးရင်လုပ်ငန်းရဲ့ဘူးဒီတောင်ကိုစလေဦးညီကရေးရင်ခီးစဉ်ပြန်ပြီးတော့စတင်နိုင်ကြောင်း VOA ကိုအတည်ပြုပါတယ်
။ကျွန်တော်ဘူးဒီတောင်စစ်တွေကနေအသေးတောင်ဘူးဒီတောင်ပဲနော်။ဘူးဒီတောင်စစ်တွေကစစ်တွေလို့ပြောဆိုပါတယ်။ဒါပေမဲ့ဒီနေ့စားပြီးတော့ဒီဇင်ဘာ10ရက်နေ့ကစားပြီးတော့ဒီအဲကျွန်တော်တို့နေလိုက်ဘူးဒီတောင်ဘောတော့ဘူးဒီတောင်အသေးတောင်စစ်တွေနေလိုက်ဖြစ်ပါတယ်။
မင်းပြားကရေရင်ခီးစဉ်တွေပြန်ဆတင်နိုင်သလားဆိုတာကို VOA ကဆက်သွယ်မေးမြန်းတာမှလည်းအခုလိုအတည်ပြုပါတယ
်။မင်းပြားပေါက်တော့ဆက်တွေရတော့ဟိုတရနေ့နဲ့တရနေ့ကပုံမဲ့ဆင်းနေပါပြီ
။ဟုတ်ကဲ့ရှင
်။အားရေနေ့စားတော့ပုံမဲ့ဆင်းတယ်ဟုတ်။
တိုက်ပွဲတွေရှိခဲ့စဉ်ကလုံခြုံရေးချောင်းဒီရေရင်ခီးစဉ်တွေကိုတလခွဲနှိပါကြရန်နာခဲ့ရတာပါ။စက်တင်ဘာလ15ရက်နေ့ကဆက်လို့ရေရင်ခီးစဉ်တွေကိုရန်နာထားခဲ့ရတာလို့လဲဘူးဒီတောင်ကဦးညီကရောမင်းပြကကုတန်းဝင်လိုက်ကရော VOA ကိုပြောပြပါတယ်အခုပြန်ဆချိန်မှာအခုချိန်ထိတော့လုံခြုံရေးကောင်းနေတယ်လို့လဲသူတို့ကပြောပါတယ
်လုံခြုံရေးအချိန်တွေကတော့အဲ့ဒီဖွင့်တဲ့နေ့မှာကျွန်တော်တက်လာမသိချင်းနဲ့ဖွင့်တဲ့အချိန်မှာကျွန်တော်တက်လာရယ်နော်တက်လာတဲ့အချိန်မှာကျွန်တော်ဆက်ဒီဘယ်မှာဖြစ်ရတလားဗျာသူတို့အောင်မြင်နဲ့ပြန်ချင်းတော့တူပါရဲ့အေးသေးပ
ါဟုတ်ကဲ့ဒီ
ကခဲ့တော့ကျွန်တော်မကြဘူးနော
်ဒုံညုံရေးရတော့စိတ်ချပါတယ
်ခရီးသွားသူလည်းများတယ်လို့ဆိုကြပါတယ
်အော်ရှိပါတယ်ခရီးသွားတွေကအပြည့်ပါပဲအပြည
့်ပါပဲလို့ဖွင့်တာလည်းရှိနေတယ
်ကုန်းစီတည်ယူပို့ဆောင်ရေးမှာကုန်းလန်းကားနဲ့တည်ယူပို့ဆောင်မှုများပြီးလူထုရဲ့သွားရေးလာရေးမှာကရည်လန်းကိုအသုံးပြုကြတာလို့လဲမင်းပြဒေသကံကိုတန်းဝင်းလိုင်ကရှင်းပြပါတယ် VOA ကဆက်သွယ်မေးမြန်းချင်းဒီဇင်ဘာလ3ရက်နေ့ညနေခင်းမှာကားလန်းတချို့ပြန့်ဖွင့်တယ်လို့တဆင့်စကားကြားရကြောင်းဒေသခံတွေကပြောပါတယ်ဘူးဒီတောင်ဘက်မှာတော့အစိုးရကပြေးဆွဲတဲ့တင်းမောတွေပြန့်ဖွင့်ပြီးရက်ပိုင်းအတွင်းမှာပဲ3ဆင့်ဆက်ရောက်တယ်လို့ဦးညီက VOA ကိုပြောပါတယ်
အင်းဒီကတော့ကျွန်တော်ပိတ်ထားတာဥရောပနဲ့အဆင်ပြေပါတယ်ကျွန်တော်ဒီမှာတော့အဲ့ဒါကွန်ဆိုပြီးတော့တင်ပေါ်လေးကြီးပါကွန်တင်းတင်ပေါ်လေးအစိုးရပါရင်အဲ့ဒီအကောင့်တွေကကျွန်တော်တို့ဒီနေ့ဆိုရင်ကျွန်တော်3တီတောင်ရောက်ပါပြီ။ကုန်စည်ပြင်းဝကကျွန်တော်စစ်တွေကနေကျွန်တော်တို့ဘူးတီတောင်လာတာပါ။
တိုက်ပွဲတွေရှိခဲ့စဉ်ကရခိုင်ပြည်နယ်တွင်းကိုစစ်နယ်ရိတ်ခါနဲ့စေဝအပါအဝင်ကုန်စည်သေးယူမှုကိုစစ်ကောင်စီဘက်ကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာကြောင့်ပြည်နယ်တွင်းမှာကုန်စည်နှုတ်တက်တဲ့ဒဏ်ခံရသလိုကုန်စည်ရှာပမှုနဲ့လည်းကြုံနေရတာပါ။တချိန်ထဲမှာပဲရခိုင်ပြည်နယ်တွင်းမြို့နယ်6ခုမှာကုလသမဂ္ဂစန္ဒရိတ်ခအဖွဲ့ WFP ရဲ့ထောက်ပံ့ကူညီမှုကိုလည်းစက်တင်ဘာလလယ်ကတည်းကအာဏာပိုင်တို့ကရပ်ဆိုင်းခိုင်းထားတာဖြစ်ပါတယ်။ ဒေသခံတွေကတော့ကုန်သွယ်ရေးလမ်းပန်းဆက်သွယ်ရေးပြန်လည်ကောင်းမွန်လာမယ်လို့မျှော်လင့်ထားကြပါတယ်ရှင်
။အရင်ကတော့ကျွန်တော်တို့တက်ပံပပေးတာကတော့1200ပဲကြည့်ရဘူးဟုတ်ကော။အဲတက်တက်လိုက်တယ်ဆိုတော့ကျွန်တော်ဘယ်လိုဖြစ်တော့ဆိုတော့တက်တော့ကတပိတ်ပါကို9800 10000ဒီကိုတက်တော့အောင်ရဦးတော့ပြန်ဆင်းတော့ပါလို့ဦးက4000 5000ပြန်ပြေးတော့ပါပဲ။အဲကျွန်တော်ပုံမှန်တော့ဖြစ်မှာဖြစ်ပါတယ်။
အသင်ကြီးထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခန္ဓာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။မကြာခင်မှာတော့တတ်တန်ရောင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။2022ခုနှစ်ကမ္ဘာဖလားဘောလုံးဘောလူပွဲတွေမှာလူကြုံမကြုံလို့ဒိုင်းသူကြီးတွေမမြင်လိုက်နိုင်တဲ့ကိစ္စတွေကိုနီးပညာပံ့ပိုးမှု၊ကူညီမှုနဲ့ဆုံးဖြတ်နိုင်အောင်လုပ်ထားပါတယ်။ကွင်းပတ်ပတ်လည်မှာတက်ဆင်ထားတဲ့ကင်မရာတွေနဲ့လွေရွှေလျားသမျှတောက်လျှောက်ချီယာကန်ကောက်နိုင်တဲ့ဘောလုံးတွေကြောင့်ကွင်းလေတိုင်းနေအနေနဲ့တိကျမှန်ကန်တဲ့အဖြေကိုမြန်မြန်ပေးနိုင်အောင်စီစဉ်ထားတဲ့ဤပညာတွေကြောင့်ဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာမဆုမျက်မွန်ကတင်ပြပေးထားပါတယ်ရှင
်ကာကြနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးဘောလူပွဲတွေမှာဖလားရဖို့နိုင်ငံကိုစားပြုအသင်းတွေအခြေအနေပြိုင်ဆိုင်ကစားနေကြပါတယ်။ဘောလုံးပွဲတွေမှာတိုင်သူကြီးတွေမမြင်လိုက်တဲ့လက်ဟာမှုကြောင့်ဘောလုံးသမားတွေရဲ့အားထုတ်မှုတွေအချီးအနှီးမဖြစ်ရအောင်လို့ FIFA ကနည်းပညာတွေသုံးထားပါတယ်။2018ကမ္ဘာဖလားပွဲမှာတွေကသုံးခဲ့တဲ့ VAR စနစ်အပြင်အခု2022ကမ္ဘာဖလားပွဲတွေမှာအသစ်ထည့်ထားတာကတော့ Semi Automated Offside Technology SAOT ဖြစ်ပါတယ်။လူကျင်ဘောဖြစ်မဖြစ်နည်းပညာနဲ့ဆုံးဖြတ်နိုင်အောင်လုပ်ထားတာပါ။ကမ္ဘာဖလားပွဲတွေမှာကမ်းနေကြတဲ့တရားဝင်ဘောလုံးတွေထဲမှာလည်းဘောလုံးရွေရှားမှုမှန်သမျှတောက်လျှောက်ခြေရာကောက်နိုင်အောင်လို့ကွန်ပျူတာ chip တွေထည့်ထားပါတယ်။အဲ့ဒီဘောလုံးတွေနဲ့ SAOT နည်းပညာကြောင့်လူကျွမ်းမကျွမ်းကို VAR စနစ်နဲ့ဆုံးဖြတ်ဖို့လိုလာတဲ့အခါမှာဒိုင်နိုဂျီတွေမြန်မြန်ဆန်ဆန်ဆုံးဖြတ်ချက်ချနိုင်မယ်လို့ FIFA နည်းပညာဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်
။ At the World Cup here in Qatar, we see in addition to the last World Cup,
ကူကာတာမှာကျင်းပတဲ့ကမ္ဘာဖလားပွဲတွေမှာ VAR စနစ်အတွက်ရုပ်သံဖန်သားပြင်ကတဆင့်ကစားပွဲကြည့်နေကြတဲ့လက်ထောက်ဒိုင်းလူကြီးတွေအတွက်အရင်ကမ္ဘာဖလားပွဲတွေတုန်းကတက်ကူပို့ပြီးတော့အထောက်ကူဖြစ်နိုင်တဲ့ဤပညာသစ်တွေသုံးထားပါတယ်အထူးသဖြင့်လူကြုံဘောဖြစ်မဖြစ်သိနိုင်ဖို့ကိစ္စမျိုးမှာဖြစ်ပါတယ်ဒီဤပညာသစ်တွေက VAR လက်ထောက်ဒိုင်းတွေကိုရောကွင်းထဲကဒိုင်းလူကြီးတွေကိုပါမြန်မြန်ဆန်ဆန်တိတိကျကျဆုံးဖြတ်ချက်တွေတသမတ်ထဲချနိုင်ဖို့ပံ့ပိုးပေးနိုင်မယ်လို့မျှော်လင့်ပါတယ်
ဘောလုံးကွင်းတွေရဲ့အချက်အခြာကြားတဲ့နေရာတိုင်းမှာတပ်ဆင်ထားတဲ့ကင်မရာတွေရိုက်ကူးနေသမျှကို VAR လက်ထောက်ထိုင်တွေကအခန်းတစ်ခုထဲမှာ TV တွေပေါ်ကနေကြည့်နေကြရပါတယ်။ပွဲစဉ်တိုင်းအတွက် VAR လက်ထောက်ထိုင်၊ဒူးလက်ထောက်ထိုင်စုစုပေါင်း FIFA ရဲ့ VAR ဒိုင်းသူကြီး၈ယောက်ကအငင်းပွားစရာအခြေအနေတွေကိုမပြတ်စောင့်ကြည့်နေပြီးတော့ပြန်သုံးသပ်ဖို့လိုပြီးဆိုတာနဲ့ကွင်းလေကဒိုင်းကိုလှန့်အကြောင်းကြားလိုက်တာဖြစ်ပါတယ်။အခုတစ်ခါကမ္ဘာဖလားမှာထပ်ဖြည့်ထားတဲ့ SAOD နည်းပညာနဲ့ tracking စနစ်ပါတဲ့ဘောလုံးတို့ကလည်းအချိန်တို့အတွင်းဒိုင်းလူကြီးတွေဆုံးဖြတ်ချက်ချနိုင်ဖို့အများကြီးအထောက်အကူပြုပါတယ်။ဘောလုံးထဲမှာပါတဲ့ computer chip ကနေတစ်စက္ကန့်ကိုချိန်ရင်900နှုန်းနဲ့ဘောလုံးအနေအထားကိုခြေရာကောက်တဲ့ tracking စနစ်စီကိုတောက်လျှောက်ပို့ပေးပါတယ်။အဲဒါကြောင့်ဘောလုံးသမားဘယ်နှားကနေဘောလုံးကိုကန်လိုက်တယ်လဲဆိုတာအတိအကျကိုသိရနိုင်ပါတယ်။ကွေးမော်ကနေမိုးပြီးတက်ထားတဲ့ tracking camera ဆက်နှလုံးကလည်းဘောလုံးသွားရမပြတ်လိုက်ကြည့်နေသလိုကစားသမားတယောက်စီရဲ့ခေါင်းခါခြေလက်နေရာပေါင်း29နေရာကိုတောက်လျှောက်မှတ်တမ်းတင်နေပါတယ်။ကစားသမားတွေရဲ့လှုပ်ရှားမှုဘောလုံးရဲ့လှုပ်ရှားမှုတိုင်းကိုအချိန်နဲ့တပြေးညီတိုင်းတာတွက်ချက်ပေးနေပြီးတော့လူကျင်ဘောဖြစ်ပြီးဆိုတာနဲ့ VAR လက်ထောက်ဒိုင်းတွေကိုချက်ချင်းလှမ်းအသိပေးလိုက်ပါတယ်။အဲ့ဒီအခါမှာ VAR လက်ထောက်ဒိုင်းတွေကဗီဒီယိုပုံတွေကိုပြန်သုံးသပ်ပြီးကွင်းလေတိုင်းကိုဆုံးဖြတ်ချက်ချနိုင်အောင်လှမ်းအသိပေးအကြောင်းကြားလိုက်တာဖြစ်ပါတယ်။တိုင်းရဲ့ဆုံးဖြတ်ချက်ကိုကွင်းထဲကပရိသတ်တွေရော TV တို့ mobile phone တို့ပေါ်ကလေချိနေကြတဲ့ပရိသတ်တွေပါရှင်းရှင်းသဘောပေါက်စေအောင် VAR သတင်းပြန်ကြားရေးစနစ်ကိုလည်း FIFA ကတည်ထွင်ထားပါတယ်။ကစားပွဲတွေကိုဆက်တွေနည်းပညာတွေနဲ့အဆုံးဖြတ်ပေးတာမျိုးတော့မဟုတ်ဘူးလို့ FIFA ကရှင်းပြပါတယ
်။ I heard and I read about robot referees and similar things.
ဆက်ရုပ်တိုင်းသူကြီးတွေဆိုတာမျိုးပြောကြရေးကြကြားရဖတ်ရပါတယ်။ဒါမျိုးသတင်းကောင်းစီရေးဖို့တိတ်ကောင်းတယ်ဆိုတာနားလည်ပါတယ်။ဒါပေမဲ့မဟုတ်ပါဘူး။ကစားပွဲတွေမှာကွင်းလန်တိုင်းနဲ့စီးကြတ်တိုင်းတွေရဲ့ဆုံးဖြတ်ချက်ကသာအဓိကဖြစ်ပါတယ်။ ကစားသမားကြုံနေတဲ့အနေအထားမျိုးမှာလူကြုံမောဖြစ်မဖြစ်အတိပေးတဲ့ဤပညာသုံးပြီးဆုံးဖြတ်တာပါ။ပြိုင်ဘက်အသင်းသားကဂျားဝင်ဖြတ်တာမျိုးနဲ့ပတ်သက်တဲ့အဆုံးဖြတ်မျိုးကတော့ဒိုင်လူကြီးရဲ့တာဝန်ပဲဖြစ်ပါတယ်
။ကဘာဖလားပွဲတွေမှာဒိုင်လူကြီးအဖြစ်တာဝန်ယူရမယ့်သူတွေကိုလည်း FIFA ကဤပညာရဲ့အကြောင်းနားလည်အောင်လို့စနစ်တကျတင်ကြားပေးထားပါတယ်
။ Well, it's excellent to see that we continue to leverage technology just like we have been. It's just another tool.
ဤပညာကိုအသုံးချလာခဲ့ကြသလိုအခုလည်းဆက်ပြီးတော့အသုံးချနိုင်တာသိကောင်းပါတယ်။ဆုံးဖြတ်ချက်တွေကိုမြင်မြင်နဲ့တိတိကျကျချနိုင်မဲ့နောက်ဤပညာတစ်မျိုးသာဖြစ်ပါတယ်။ကျွန်တော်တို့အတွက်အများကြီးအသုံးဝင်နိုင်ပါတယ်။လက်တွေ့သုံးနိုင်မှုအတွက်ကျွန်တော်တို့တော်တော်လေးကြိုးစားထားကြပါရယ်ဒီဤပညာတွေသုံးထားတဲ့ဆိုတာကစားသမားတွေပရိသတ်တွေကိုသတိမထားမိစေချင်ပါဘူးဆုံးဖြတ်ချက်တွေကအမှန်ကန်တယ်ဆိုတာပဲသိစေချင်ပါတယ
်ကဘာဖလားပွဲတွေရဲ့ဒိုင်းလူကြီးတွေကိုယ်တိုင်လည်းဘောလုံးသမားတွေလိုချိုးတင်ပြင်ဆင်လေ့ကျင့်ကြရတာဖြစ်ပါတယ
် It's like a football team they have to prepare everything perfectly to arrive
ဘောလုံးအသင်းတစ်ခုလိုပဲကျွန်တော်တို့အမှားယွင်းလုံးဝမရှိအောင်အားကစားမှာအရေးကြီးဆုံးပြိုင်ပွဲကြီးအတွက်ကောင်းကောင်းပြင်ဆင်ထားကြရပါတယ်ဖြစ်နိုင်တဲ့အခြေအနေတွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးကြရတယ်အသိပညာတွေဖလှယ်ကြရတယ်အားလုံးတန်းတူသဘောပေါက်နေအောင်ခေါင်းစဉ်တိုင်းကိုဆွေးနွေးကြပါတယ်ပွဲနိုင်ခြင်းနဲ့ကစားသမားဂိုးသွင်းခြင်းနဲ့ဘောလုံးသမားလိုပဲကျွန်တော်တို့အနေနဲ့လည်းဘာလုပ်ရမယ်ဆိုတာအတိအကျနားလည်နေဖို့လိုပါတယ်ပြင်ဆင်မှုကတိတ်အရေးကြီးပါတယ်
အခုလိုအသေးချာချိုးတင်ပြင်ဆင်လေ့ကျင့်ထားကြရပေမဲ့ဘောလုံးကွင်းကြီးထဲမှာအချိန်မြန်မြန်ပြေးလွှားကစားနေကြခြင်းဒိုင်လူကြီးတွေမမြင်လိုက်နိုင်တဲ့အဖြစ်အပျက်တွေဖြစ်နိုင်တာမို့ဤပညာရဲ့ပံ့ပိုးမှုကိုယူရတာဖြစ်တယ်လို့ FIFA ကပြောပါတယ
် Our objective is to prepare the referee as best as possible to avoid
ကျွန်တော်တို့ရည်ရွယ်ချက်ကဒိုင်လူကြီးတွေဤပညာအားကိုးစရာမလိုပဲအကောင်းဆုံးစွမ်းဆောင်နိုင်အောင်ပြင်ဆင်ထားဖို့ဖြစ်ပါတယ်။ဒီပညာကတော့အမှားယွင်းတွေရှောင်နိုင်အောင်သုံးရတာပါ။လူတိုင်းအမှားမကင်းသလိုအကောင်းဆုံးဒိုင်သူကြီးတွေတောင်အမှားရှိနိုင်ပါတယ်။ဒါကြောင့်ကျွန်တော်တို့ကပွဲအဖြေပေါ်တက်ရောက်သွားနိုင်တဲ့လူသားတွေရဲ့အမှားကိုရှောင်ရှားနိုင်အောင်ဒီပညာပံ့ပိုးမှုတွေသုံးရတာဖြစ်ပါတယ်
။အခု2022ခုနှစ်ကမ္ဘာဖလားပွဲတွေအတွက်ကွင်းလယ်တိုင်36ရောက်၊စီးကျက်တိုင်69ရောက် VAR လက်ထောက်တိုင်24ရောက်ကို FIFA ကရွေးချယ်ခဲ့ပါတယ်။အထူးခြားဆုံးကတော့ကတ္တနိုင်ငံမှာကျင်းပတဲ့အမျိုးသားကမ္ဘာဖလားပွဲတွေအတွက်အမျိုးသမီးတွေကိုပထမဆုံးသမိုင်းဝင်ဒိုင်လူကြီးလှုပ်ခွင့်ပြုတာဖြစ်ပါတယ်
။ Men's World Cup is the biggest event in
ကမ္ဘာလုံးမှာဘောလုံးအားကစားကပြိုင်ပွဲအများဆုံးဖြစ်တာမို့အမျိုးသားကမ္ဘာဖလားဘောလုံးပွဲတွေကအကြီးကျယ်ဆုံးဖြစ်ပါတယ်။အဲ့လိုကြီးကျယ်တဲ့အားကစားပွဲကြီးမှာအမျိုးသမီးတစ်ယောက်အနေနဲ့ဒိုင်လူကြီးအဖြစ်ပါဝင်နိုင်တာဂုဏ်ယူစေရပါ။အရင်ဘယ်တော့မှမရှိခဲ့ဘူးပါဘူး။
ကတ္တနိုင်ငံမှာဒီဇင်ဘာလ18ရက်နေ့အထိကျင်းပနေတဲ့2022ကမ္ဘာဖလားလူပွဲတွေအတွက်ကွင်းလယ်အမျိုးသမီးဒိုင်လူကြီး3ယောက်စီးကျက်အမျိုးသမီးဒိုင်လူကြီး3ယောက်ကို FIFA ကရွေးချယ်ထားပါတယ်ကမ္ဘာဖလားတွေအနိုင်အရှုံးအဆုံးဖြတ်ပေးနိုင်တဲ့ဒိုင်လူကြီးတွေအားလုံးအတွက်ရုတ်တရက်မမြင်လိုက်နိုင်တဲ့အခြေအနေတွေပေါ်လာခဲ့ရင်အချိန်တို့အတွင်းမှာမှန်ကန်တဲ့ဆုံးဖြတ်ချက်တွေချနိုင်အောင်ဤပညာတွေကပံ့ပိုးကူညီပေးနေပါတယ်ရှင်ကျွန်မဆူမြတ်မော်ပါ
မဆုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်မှာရှင်မရေးသနာကျော်တင်ဆက်ပေးထားတဲ့တတ်တက်ရောင်သတင်းလွှာအစီအစဉ်မှာဒီသတင်းပတ်နားဆင်ရမှာကတော့အမေရိကန်ယဉ်ကျေးမှုအတွက်အများကြီးလှုပ်ဆောင်ပေးလို့ဂုံပြုခံရသူအမှုပညာရှင်တွေကိုအမေရိကန်သမ္မတကအိမ်ဖြူတော်ကိုဖိတ်ကြားခဲ့ပါတယ်နာမည်ကျော်ကင်ကာဒက်ရှန်နဲ့ကွဲသွားတဲ့အဆိုတော်ယေးလ်တို့အိမ်နောက်ခွဲဝေရေးသဘောတူညီချက်ရခဲ့ပါတယ်ဒီလိုသတင်းတွေကိုစူးစီးပြီးတော့တင်ဆက်ပေးထားတာပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအမေရိကန်ပြည်အောင်စုမှာဖျော်ဖြေမှုအနုပညာကတဆင့်အမေရိကန်ယဉ်ကျေးမှုတွေအများကြီးလှုပ်ဆောင်ပေးခဲ့ကြတဲ့သူတွေကိုနှစ်စဉ်ဂုဏ်ပြုမှုမှာဒီနေ့အတွက်ဂုဏ်ပြုခံရတဲ့အနုပညာရှင်တွေသမ္မတဂျိုးဘိုင်ဒန်ကအိမ်ပြူတော်ကိုဖိတ်ကြားအက်ခံခဲ့ပါတယ်။ဒီဇင်ဘာလ4ရက်တနင်္ဂနွေနေ့ညအိမ်ပြူတော်မှာကျင်းပတဲ့အက်ခံပွဲမှာ American Director ရုပ်ရှင်မင်းသား George Clooney အဆိုတော်တင်းရီးသူ Amy Grant Rock Guitar အဖွဲ့ YouTube တို့အားလုံးတွေ့ရပါတယ်
။ He travels to war zones to end genocides and war crimes. Exposes war profiteers, helps refugees and advances the rights of journalists.
ရုတ်တန် TV ဇလိုင်းအီယာမှာဆရာဝန်ဖြစ်နေတရုတ်ဆောင်ခဲ့ပြီးတဲ့နောက်ရုပ်ရှင်ကားကြီးတွေမှာပါဝင်တရုတ်ဆောင်တဲ့ရုပ်ရှင်မင်းသားလည်းဖြစ်ဒါရိုက်တာလည်းကိုယ်တိုင်လုပ်သူ George Clooney ကိုသူ့ရဲ့လူသားချင်းစာနာမှုဆိုင်ရာအလုပ်တွေအတွက်လည်းချီးကျူးသွားပါတယ်။အင်ဂျင်ကဖိတ်ကြားခံရတဲ့သူတွေထဲမှာ Bono, The Edge, Adam Clayton နဲ့ Larry Mullen Jr. တို့နဲ့ဖွဲ့ထားတဲ့ Ireland က YouTube Rock Guitar အဖွဲ့လဲ Grammy Guitar ဆု22ဆုရရှိထားပြီးတော့2005ခုနှစ်ခရဲက Rock and Roll Hall of Fame ကွန်ပျူတာခန်းမမှာမှတ်ကြောက်တင်ခံရတဲ့ဖွဲ့ဖြစ်ပါတယ်။ Washington မြို့တော် Kennedy Center မှာဒီဇင်ဘာလ4ရက်နေ့ကကျင်းပခဲ့တဲ့ကွန်ပျူတာခန်းနာကဒီနှစ်45နှစ်မြောက်ဖြစ်ပြီးတော့ရုပ်မြင်သံကြားမှာတော့အိညာအခမ်းအနားကို CBS ရုပ်သံလိုင်းကနေပြီးတော့ဒီဇင်ဘာလ28ရက်နေ့မှာထုတ်လွှင့်ပြသမှာဖြစ်ပါတယ်။ American Reality ရုပ်သံအစီအစဉ်ကနေစတင်ကြော်ကြားခဲ့တဲ့ Kim Kardashian နဲ့အရင်ကနာမည် Kanye West ခုတော့နာမည်ပြောင်းထားတဲ့ Hero အိမ်အောင်ကွာရှင်းလိုက်ပြီးတဲ့နောက်သဘောတူညီမှုတွေရရှိခဲ့ပါတယ်။သူတို့ရဲ့အိမ်ကြီးပိုင်ဆိုင်မှုတွေခွဲခြားမှုသူတို့နှစ်ဦးရဲ့ရင်သွေး၄ယောက်ကိုနှစ်ယောက်ခွဲပြီးတော့အတူတူပြုစုစောင့်ရှောက်ဖို့သဘောတူညီမှုတွေရခဲ့ကြတာပါ။ကလေးတွေက3နှစ်၄နှစ်6နှစ်နဲ့9နှစ်တို့ဖြစ်ကြပြီးတော့ကလေးတွေကိုသူတို့နှစ်ယောက်လုံးထိသိမ်းခွင့်ရပြီမဲ့အမေဖြစ်တဲ့ Kim Kardashian ကိုကလေးစီ1လဒေါ်လာ2သိန်းပေးရမှာဖြစ်ပါတယ်။ကလေးတွေကအမေနဲ့အဓိကနေကြမှာဖြစ်လို့ပါလို့ New York Post သတင်းကဖော်ပြပါတယ်။ Kim Kardashian ရဲ့အဆိုတော်ရေရိုးဟာ2014ခုနှစ်မှာတထက်ခဲ့ကြပြီးတော့မနစ်ကတော့ဘလို့မှညှိနှိုင်းလို့မရလို့ပါဆိုပြီးတော့ Kim Kardashian ကကွဲကြဖို့တရားရုံးမှာရှောက်ထားခဲ့တာဖြစ်ပါတယ်။ကလေးတွေကိုပဲကြောင်းထားမလဲဆိုတာမိဘနှစ်ဦးကြောင့်သဘောတူအောင်ညှိရမှာဖြစ်ပြီးတော့ကလေးတွေကအထက်တန်းကြောင်းမပြီးခင်ဒါမှမဟုတ်အသက်19နှစ်မပြည့်ခင်အမေဖြစ်တဲ့ Kim ရဲ့ Hidden Hills ရက်ွက်အင်းကနေပြီးတော့မိုင်60ကီလိုမီတာ100ကျော်တဲ့အဝေးကိုမပြောင်းရဘူးလဲလဲသဘောတူညီချက်မှာပါရှိပါတယ်။ကလေးတွေရဲ့မွေးနေ့တို့ထူးခြားတဲ့နေ့တို့ဆိုရင်မိဘနှစ်ဦးလုံးပါလို့ရတယ်ဆိုတာလည်းထည့်သွင်းထားပါတယ်။ Hidden Hill ကအိမ်တလုံးကိုလည်းရေးက Kim ကိုပေးလိုက်ရပြီးတော့ Kim ကကယ်လီဖိုးနီးယားက Malibu နဲ့ Riverside နောက်ပြီးတော့ Idaho ပြည်နယ်က Harrison မြို့အိမ်တွေကိုလည်းရသွားပါတယ်။ကလေးတွေရဲ့လုံခြုံရေးကျောင်းစီးရေးတက္ကသိုလ်စရိတ်တွေကိုတော့နှစ်ဦးခွဲဝေကြားခံရမှာဖြစ်ပါတယ်။အစိုးရရေးကအခုတော်တော်သတင်းမျိုးစုံနဲ့ထွက်နေအောင်ဖြစ်နေတာပါ။စီးပွားရေးကုမ္ပဏီကြီးတွေနဲ့လည်းစာချုပ်တွေရက်တခြားအနုပညာရှင်တွေကိုလည်းဆိုရှယ်မီဒီယာပေါ်တက်ပြီးတော့ဟိုရေးဒီရေးလုပ်ပါတယ်။သူရဲ့ Twitter နဲ့ Instagram စာမျက်နှာတွေကန့်သက်ခံရပြီးတော့တချို့ post တွေမှာဂျူးစန်းကျင်ရေးစာတွေရေးလို့သူရဲ့ post တွေဖြုတ်ချခံရပါတယ်။နောက်ပြီးတော့ရေးကသမ္မတဟောင်း Donald Trump နဲ့လူပြိုကြီးစိုးရေးအစိုးရဝါဒီ Nick Fuentes တို့နဲ့တွေ့ခဲ့လို့ Republican တွေကတော့မှအရှာရှာပါပါပဲသူရဲ့သမ္မတဟောင်း Donald Trump ကိုဝေဖန်ခဲ့ကြပါတယ်ရှင်။Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find us. ဒီတက်တဲ့ရောင်တွေလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မယေးသနာကျော်ရဲ့တက်တက်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုတော့နောက်ဆုံးရသတင်းချင်းညုတ်ကိုဥတ္တမောင်တန်းကတလှည့်ပြောပြပေးပါမယ်ရှင်။
တောင်ကိုရီးယားနဲ့မြောက်ကိုရီးယားတို့ရဲ့နိုင်ငံရေပိုင်နဲ့အကြားကဂျာကန်ရေပြင်ကိုတနင်္လာနေ့မှာမြောက်ကိုရီးယားကအမြောက်နဲ့ဇက်တိုက်ပစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။မြောက်ကိုရီးယားရဲ့အရှိနဲ့အနောက်ကမ်းခြေနက်နေရာကနေခွဲပြီးပင်လယ်ပြင်နဲ့အမြောက်ကြီး130ကျော်ကိုပစ်ခတ်ခဲ့တာပါ။ဒါကကိုရီးယားနိုင်ငံကြားတင်းမာမှုရောကြရေးရွယ်ချက်နဲ့2018ခုနှစ်မှာချုပ်ဆိုခဲ့တဲ့သဘောတူညီချက်ကိုချုပ်ဖောက်အားကျတယ်လို့တောင်ကိုရီးယားကပြောပါတယ်။ဆူဒါန်နိုင်ငံရဲ့အာဏာရဗိုလ်ချုပ်ကြီးတွေနဲ့ဒီမိုကရေစီရေလှုပ်ရှားမှုအဓိကအုပ်စုတစ်စုလို့ကြားမှာရွေးကောက်ပွဲတွေကျင်းပဖို့မူပေါင်းသဘောတူညီချက်တက်ကိုလက်မှတ်ရေးထိုးလိုက်ကြပါတယ်။ဒါပေမဲ့တချို့သဘောအုပ်စုတွေနဲ့ပြုပြင်ပြောင်းလဲရေးသမားတွေအပါအဝင်အရေးပါတဲ့အတိုက်ခံတွေကတော့သပိတ်မောက်လိုက်ကြပါတယ်။သဘောတူညီချက်အရဘက်ကဥဆောင်တဲ့အသွင်ကူးပြောင်းရေးအစိုးရတက်ကိုဖွဲ့စည်းပြီးရွေးကောက်ပွဲတွေကိုကျင်းပမှာဖြစ်ပါတယ်။အပြည့်ပြည့်ဆိုင်ရာရာဇဝတ်မှုတရားရုံး ICC ရဲ့အဖွဲ့ဝင်နိုင်ငံတွေဟာတရားမြတ်မှုအတွက်ဗန္ဒာရင်နိုင်ငံရေးနဲ့တခြားလက်တွေ့လိုအပ်တာတွေကိုတသမတ်တည်းပံ့ပိုးကြမယ်ဆိုတဲ့ဂတိကဝတ်တွေကိုထားရှိဆောင်သိမ်းကြဖို့လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ Human Rights အဖွဲ့ပြောကြလိုက်ပါတယ်။ဒီပတ်ထက်မှကျင်းပမယ့် ICC ရဲ့နှစ်ပတ်လည်အစည်းအဝေးမှာအဲ့ဒီလိုဂတိပြုဖို့တိုက်တွန်းလိုက်တာပါ။ ဂျမအစိုးရဌာနတချို့ဟာစီးပွားရေးနဲ့ကုန်သွယ်ရေးကိစ္စကိုနိုင်ငံရေးနဲ့ရောရှက်ပြီးမှားယွင်းတဲ့ယူဆမှုတွေရှိနေကြတယ်လို့တရုတ်နိုင်ငံရေးဌာနကဒီကနေ့ပြောကြားလိုက်ပါတယ်
ဒီဇင်မာလ9ရက်တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတမောင်တန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santos နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါစီရှင်။
This program has come to you from the Voice of America, Washington.